Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေခုဆက်သလိုက်ပါတယ် VOA အမေရိကန်တန်ကနေ2018ခုနှစ်ဧပြီလ22ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုလိုင်းဒိုမီတာ24.50 50 တက်ကွတ်အနေဖမ်းယူနားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေကျွန်တော်စံမိုးဝေပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါနဲ့ခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သေးပြောပြမှာပါဆီးရီးယားကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့တန်မြတ်ရှိတဲ့ဒူမာမြို့မှာအခုလကျွမ်းကျင်သူတွေအထောက်အထားစုဆောင်ရယူနေပါတယ်ဒူရဲမှုမိုးရံနိုင်ရဲ့မိသားစုကိုရဲလိုင်းကန်ပြန်အပ်ဖို့ညွှန်ကြားတာဟာစီးကန်းနဲ့အညီဆောင်ရွက်တာဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကရှင်းလင်းချက်ထုတ်ပြန်ပါတယ်စနေနေ့ FA ဖလားစီမီဖိုင်နယ်ပွဲမှာမန်ယူကစပါးကိုနှစ်ဂိုးတကိုးနဲ့နိုင်ရသွားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
โอเคကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားကြရမယ့်သတင်းတွေမှာဆိုရင်တော့
ကျပ်ဖို့ပါတီကိုအတိုက်ခံလို့ဒေါ်စုကသဘောမထားပါဘူးနိုင်ငံအကျိုးကိုကြည့်ပြီးမတူခွဲပြားတဲ့ပါတီတွေကိုလက်သွဲတဲ့အခါလက်
တော့အပတ်စဉ်ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်ပါကစ္စတန်မှာပြုလုပ်တဲ့တရုတ်ရဲ့စီးပွားရေးစီမံကိန်းတွေရဲ့နောက်ွယ်မှာတခြားလျှို့ဝှက်အစီအစဉ်မရှိပါဘူးဆိုပြီးတော့တရုတ်နိုင်ငံကပြောဆိုလိုက်တဲ့အကြောင်းသတင်းလွှာအင်္ဂလိပ်စာသင်ခန်းစာစာရည်နဲ့အတူစနေညပိုင်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုပြန်လည်ပြီးတော့နားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္ဂနွေမနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုချော်ချော်သိန်းနဲ့နန်းလောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
လွန်ခဲ့တဲ့သတင်းနှစ်ပတ်ကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့ဆိုတဲ့ဆီးရီးယားနိုင်ငံဒူမာမြို့ကနေရာမှာစုံစမ်းစစ်ဆေးမှုအဖွဲ့တစ်ဖွဲ့ဟာစနေနေ့ကအထောက်အထားနမူနာတွေစုဆောင်ရယူနေတယ်လို့ဓာတုလက်နက်စောင့်ကြည့်နိုင်ငံတကာအဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်စုဆောင်ရယူထားတဲ့နမူနာတွေကိုတတ်မှတ်တက်ခွဲခန်းတွေမှာတက်ခွဲစစ်ဆေးပြီးတဲ့နောက်တွေ့ရှိချက်တွေနဲ့တခြားအချက်အလက်တွေပေါ်အခြေခံပြီးအစိုးရကစားတစောင်းကိုပြုစုရည်တာမယ်လို့ဓာတုလက်နက်များပိတ်ပင်ဓာစီအဖွဲ့ OPCW ကပြောပါတယ်အခြေအနေကိုစမ်းစစ်လေ့လာပြီးဒူးမားကိုနောက်တစ်ချိန်ထပ်သွားတာအပါအဝင်နောက်ထပ်လှုပ်ဆောင်ရမှာတွေကိုစဉ်းစားမယ်လို့လည်း OPCW ကပြောပါတယ်စုဆောင်ရေးအဖွဲ့မြို့ရဲကိုဝင်မှုစ조사ရမှာလူမျိုးရေးဆိုင်ရာအဆင်ပြေမှုတွေကြောင့်ရဲတော်ကြားရှုဆိုင်ခဲ့ရပါတယ်ဧပြီလ9ရက်နေ့ကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့တမ်းများရှိတဲ့ဖြစ်ရမှာလူ40ထဲမှနေတည်ဆုံးခဲ့တယ်လို့အရေးပေါ်ကူညီကယ်ဆယ်ရေးလူသားတွေကပြောပါတယ်။ဒါဟာဆီးရီးယားသမ္မတဘာရှာရဲ့အာဆတ်ရဲ့လက်ချက်ဆိုပြီးအမေရိကန်နဲ့မှာမိတ်တွေကဖြစ်တင်ပြောဆိုထားပါတယ်။နိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရပ်တစ်ခုဖြစ်တဲ့ဓာတုလက်နက်နဲ့တိုက်ခိုက်တဲ့ဆိုတာကိုဆီးရီးယားဆိုရကညင်ထားပြီးစုံစမ်းစစ်ဆေးသူတွေကိုဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার စံတမ်းမှုတွေကိုရပ်ဆိုင်လိုက်ပြီးအဲ့ဒီလိုစံတမ်းတဲ့နေရာတွေကိုလည်းပိတ်ပစ်ဖို့စီစဉ်ထားတယ်လို့ပြောပါရယ်။မြောက်ကိုရီးယားကိုနျူကလ িয়ার နဲ့ကြူကြော်ရန်စားတာဒါမှမဟုတ်နျူကလ িয়ার နဲ့ချင်းချောက်တာမျိုးမရှိဘူးဆိုရင်တော့နျူကလ িয়ার လက်နက်တွေကိုအသုံးပြုမှာမဟုတ်သလိုလွှဲပြောင်းပေးမှာလည်းမဟုတ်ပဲဒီနည်းပညာကိုဘရောမှအသုံးပြုမှာမဟုတ်ဘူးလို့မြောက်ကိုရီးယားသတင်းအေဂျင်စီ KCNA ကစနေနေ့ကပြောပါရယ်။ဒါအပြင်မြောက်ကိုရီးယားရဲ့တာဝဲပစ်မီဆိုင်ဒုံးစံတမ်းမှုတွေကိုလည်းစနေနေ့ကစပြီးတော့ရပ်ပစ်လိုက်ပါရယ်။ဥရောပသမဂ္ဂထိပ်တန့်သံတမန်ဖရက်ဒရီကာမိုကာရီနီကမြောက်ကိုရီးယားရဲ့ကြေညာချက်ကိုအပေါင်းလက္ခဏာဆောင်တဲ့ခြေလှမ်းအဖြစ်ကြိုဆိုလိုက်တယ်လို့နောက်ပြန်လည်လို့မရတဲ့နျူကလ িয়ার ကင်းစင်ရေးလုပ်ငန်းဖြစ်ဖို့တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံကလည်းမြောက်ကိုရီးယားဘက်ကဆွေးနွေးနေတဲ့ကိစ္စရပ်တွေပြည်လည်ဖို့နဲ့ဆက်ဆံရေးတွေတိုးတက်ကောင်းမွန်လာစေဖို့သက်ဆိုင်ရာနိုင်ငံတွေနဲ့ဆွေးနွေးစဉ်ကာလတစ်လျှောက်အားပေးကူညီသွားမယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူလူခန်းကနိုင်ငံပိုင်ဆိုင်ဟွာသတင်းဌာနကိုပြောပါရယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကလည်းကိုရီးယားကျွန်းဆွယ်မှာအနုမျိုးကင်းစင်ရေးအတွက်ငြိမ်းချမ်းနဲ့လမ်းကြောင်းပွင့်လာပြီလို့မြောက်ကိုရီးယားရဲ့ဆုံးဖြတ်ချက်အပေါ်တောက်ကြတဲ့အကောင်းမြင်ပြောဆိုသွားပါတယ်။ဗြိတိန်နိုင်ငံကလည်းမြောက်ကိုရီးယားရဲ့ကြေညာချက်ကဆွေးနွေးညီနိုင်မှုတွေကိုကောင်းမွန်တဲ့စိတ်နဲ့လုပ်ကိုင်မယ်ဆိုတဲ့အထိပယ်ဆောင်မမျှော်လင့်ကြောင်းပြောဆိုပါတယ်
။အသက်62နှစ်အရွယ်မှာပြီးခဲ့တဲ့အင်္ဂါနေ့ကကွယ်လွန်သွားတဲ့သမ္မတဟောင်းကတော်ဘာဘရာဘူးရှ်ရဲ့စနေနေ့ကဇာပနာအခမ်းအနားကိုအမေရိကန်သမ္မတဟောင်းအများပြားနဲ့တူလူရာပေါင်းများစွာတက်ကြပါတယ်။ကွယ်လွန်သူဘာဘရာဘူးရှ်ဟာ40ဆက်မြောက်အမေရိကန်သမ္မတ George H.W. Bush ရဲ့ဇနီးဖြစ်တယ်လို့43ဆက်မြောက်သမ္မတဖြစ်သူ George W. Bush ရဲ့မိခင်ဖြစ်ပါတယ်။Texas ပြည်နယ် Houston မြို့ကစိတ်မာတင် Episcopal ခရီးယံဘုရားကျောင်းမှာကျင်းပတဲ့ဇာပနာအခမ်းအနားကိုသမ္မတဟောင်းနေဖြစ်ကြတဲ့သူ့ရဲ့ခင်ပွန်းနဲ့သားကြီးတို့အပြင်ဘရာကိုဘားမားနဲ့ Bill Clinton တို့လည်းတက်ရောက်ပါတယ်။1950ပြည်နှစ်တွေမှာ Houston မြို့ကိုပြောင်းသွားကြပြီးတဲ့နောက် Mr. နဲ့ Mrs. Bush တို့အဲ့ဒီဘုရားကျောင်းကိုစတက်ခဲ့ကြတာပါ။ဖိတ်ကြားထားသူတွေပဲတရားတယောက်ခွင့်ရတဲ့စုတောင်းပွဲကိုလက်ရှိသမ္မတကတော် Melania Trump နဲ့သမ္မတဟောင်းကတော်တွေဖြစ်ကြတဲ့ Michelle Obama နဲ့ Hillary Clinton တို့လည်းတက်ရောက်ကြပါတယ်။ဥပယူဘဲကိုတော့သမ္မတဒေါ်နယ်ထရမ့်ကစားသမ္မတကတော့မီလီနီယာထရမ့်ကတက်ရောက်တာပါဇာပနာအခမ်းအနားကိုရုံးမြင့်တန်ညာကနေစောင့်ကြည့်ဖို့အတွက်တောင်ပိုင်းအင်ဖြူတော်ကိုသူသွားနေပါတယ်လို့စနေနေ့မှာသမ္မတထရမ့်ကထွတ်တာမှရေးပါတယ်သူရည်ညွှန်းတာကတော့ဖလော်ရီဒါပြည်နယ်ကသူပိုင်မာရာလာကိုအပန်းဖြေခြံဝန်းကြီးဖြစ်ပါတယ်
ကမ္ဘာစီးပွားရေးကိုထိခိုက်လာစေနိုင်တဲ့ဆိုပြီးကမ္ဘာအကောင်ဆောင်တွေဆိုရင်နေကြတဲ့အမေရိကန်နဲ့တရုတ်တို့ကြားဖြစ်လာနိုင်ခြေရှိတဲ့ကုန်သွယ်ရေးစစ်ပွဲကိစ္စရပ်ကိုဆွေးနွေးဖို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗန်မနူချီကတရုတ်နိုင်ငံကိုတွားရောက်ဖို့စဉ်းစားနေတယ်လို့ပြောပါရယ်။အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့နဲ့ကမ္ဘာဘဏ်ရဲ့ຫນွေဦးညီလာခံသတင်းစာရှင်းလင်းပွဲမှာဝန်ကြီးမနူချီကအခုလိုပြောသွားတာပါ။ဘယ်အချိန်သွားမလဲဆိုတာအတိအပြုမပြောနိုင်သေးဘူးလဲဆိုပါရယ်။အလားအလာရှိတဲ့ကုန်သွယ်ရေးဆိုင်ရာအခွင့်အလမ်းတွေနဲ့ဖြစ်နိုင်ခြေရှိတဲ့တရုတ်ခီးစဉ်အကြောင်းကိုတရုတ်ဘဟုဘဏ်အကြီးအကဲတင်နဲ့ဆွေးနွေးခဲ့တယ်လို့မနူချီကပြောပါရယ်။အမေရိကန်ပြည်ထောင်စုရဲ့နည်းပညာဆိုင်ရာကျွမ်းကျင်မှုတွေကိုစိန်ခေါ်ဖို့ကြိုးပမ်းလာတဲ့တရုတ်နိုင်ငံရဲ့လောရက်တွင်နဲ့ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုနှောင့်နှေးသွားစေနိုင်တဲ့နှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲဖြစ်နိုင်တဲ့အလားအလာတွေရှိနေတဲ့အတွက်အမေရိကန်နဲ့တရုတ်တို့ကြားတင်မမှုတွေတိုးလာနေတာပါ။အမေရိကန်ဘက်ကအခွင့်တိုးမြင့်မှုနဲ့ပတ်သက်လို့ကုန်သွယ်ရေးဆိုင်ရာဟန်တာတွေကလည်းအကာအကွယ်ပေးမဲ့အဖြစ်မျိုးအမေရိကန်ဘက်ကဖန်တီးနေတာမဟုတ်ပဲအပြန်အလှန်အကျိုးရှိမဲ့ဆက်ဆံရေးကိုသာရွေးကြောင်းလဲဝန်ကြီးမနုချေကပြောဆိုပါတယ်။
ပြည်ဝင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။
ဒီရီကနေတနင်္ဂနွေမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေကိုချိုးဖောက်မှုနဲ့ဖမ်းဆီးတရားစွဲဆိုခံနေရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကုကျော်ဆိုးဦးတို့အမှုတောက်ကြံနေရုံချိန်မှာတရားလူပြသက်သေဖြစ်ထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ရဲ့မိသားစုကိုနေပြည်တော်မှာရှိတဲ့ရဲရရှိမိသားစုဝန်ထမ်းအရာကနေနှင်ထုတ်ခံရပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ရဲစာနေ Facebook စာမျက်နှာမှာဒီကနေ့မနေ့အစောပိုင်းကပဲရှင်းလင်းဖော်ပြချက်ဆိုပြီးတင်ထားပါတယ်။ဒုတိယရဲမှုမိုးရံနိုင်ဟာနေပြည်တော်တိုင်းရဲတပ်ဖွဲ့ကနေအမတ်ရှိလုံလုံရဲ့ရဲတပ်ဖွဲ့ခွဲကိုလွန်ခဲ့တဲ့6လကတည်းကဂျာရူတို့နဲ့ပြောင်းရွှေ့ခဲ့ပြီးပြောင်းရွှေ့တဲ့တပ်မှာနေအိမ်လမ်းကမ်းလိုင်းကမ်းလဲရထားပြီးဖြစ်တယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။ဒါကြောင့်နေပြည်တော်တိုင်းရဲတပ်ဖွဲ့လိုင်းကမ်းကိုမိသားစုဝင်တွေစာမျက်ဝဲဖြည့်ဆို့ပြီးချိန်မှာပြန်အပ်ဖို့တာဝန်ရှိသူတွေကကြိုတင်ညွှန်ကြားအသိပေးထားပြီးဖြစ်တယ်လို့လည်းဆိုပါတယ်။ဒါကြောင့်ခုကိစ္စဟာနေပြည်တော်ရဲတပ်ဖွဲ့ရဲ့အိမ်အောင်တဲ့လိုင်းစစ်ကမ်းနဲ့အညီစောင့်တဲ့ကိစ္စသာဖြစ်တယ်လို့ရဲစာနေ Facebook မှာတင်ထားတဲ့ရှင်းလင်းချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီရှင်းလင်းဖော်ပြချက်ဆိုတာမှာနေဆွဲအမှတ်တရစိတ်တာဝန်ခံထုတ်ပြန်သူစတဲ့အချက်လက်တွေတော့မပါပါဘူး။ရိုက်တာသတင်းတော်နှစ်ဦးကိုအထက်အမင်းရထောင်ချောက်စင်ဖမ်းဆီးခဲ့တာဖြစ်တယ်လို့တောက်ကြနေတရခွင်မှာဒူရဲမှုမိုးရံနိုင်ငံထွက်ဆိုခဲ့ပြီးတဲ့နောက်စနေနေ့မှာပဲသူ့မိသားစုကိုဝန်ထမ်းအင်အားကနေဖယ်ရှားခိုင်းတာပါ
။အိန္ဒိယနိုင်ငံကမိန်းကလေးငယ်လေးတွေနဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်ရာဇဝမှုတွေတိုးလာနေတဲ့အတွက်စိုးရိမ်မှုတွေမြင့်တက်လာနေတဲ့အတွက်အသက်12နှစ်အောက်ကလေးတွေကိုမတိမ့်မှုကျူးလွန်တဲ့ရာဇဝတ်သားတွေကိုတည်တံချမှတ်ဖို့အိန္ဒိယအစိုးရအဖွဲ့ကအတည်ပြုလိုက်ပါတယ်။တည်တံချမှတ်တဲ့အရေးပေါ်အုပ်ချုပ်ရေးအမိန့်ကိုစနေနေ့ကကြေညာလိုက်တာပါ။အိန္ဒိယနိုင်ငံမှာအသက်8နှစ်အရွယ်မိန်းကလေးတူကိုအုပ်စုဖွဲ့ပြီးတော့ရရက်ဆက်ဆက်မတိမ့်ကျင့်တပ်ဖြတ်ခဲ့တဲ့ကိစ္စနဲ့အရွယ်မရောက်သေးတဲ့မိန်းကလေးငယ်လေးတွေမတိမ့်ကျင့်ခံနေရတာနဲ့ပတ်သက်ပြီးနိုင်ငံတော်အမျက်သောသားထွက်လာကြတဲ့အပေါ်ဝန်ကြီးချုပ်နရင်ဒရာမိုဒီကအစည်းအဝေးတက်ခေါ်ယူပြီးတဲ့နောက်အခုလိုကြေညာလိုက်တာပါ။မတိမ့်သမားတွေကိုပို့ပြီးတော့ပြင်ထန်တဲ့ပြစ်ဒဏ်တွေလည်းတက်မှတ်လိုက်ပါတယ်။အသက်16နှစ်အောက်မိန်းကလေးတွေကိုမတိမ့်ကျင့်ရင်အနည်းဆုံးထောင်နာအဖြစ်10နှစ်ကနေအနည်း20အထိချမှတ်ဖို့တက်မှတ်လိုက်ပြီးတိထက်အသက်ကြီးတဲ့အမျိုးသမီးတွေကိုမတိမ့်ကျင့်တော့ထောင်ဒဏ်9နှစ်ကနေ10နှစ်ထိကြာခတ်မှုတက်မှတ်လိုက်တာဖြစ်ပါတယ်။
မလေးရှားနိုင်ငံမှာတနက်နေ့ပြစ်ဒဏ်ခံရသူဟာသူတို့အဖွဲ့ရဲ့ရေးပါတဲ့ဖွဲ့ဝင်တူဦးဖြစ်တယ်လို့ဂါဇာကမ်းမြောက်ဒေသကိုအုပ်ချုပ်နေတဲ့ဟာမတ်အဖွဲ့ကစနေနေ့မှာပြောပါတယ်။ဒါကြောင့်လဲဒီလုံခြံမှုရဲ့နောက်ွယ်မှာအစ္စရေးနိုင်ငံရှိနေသလားဆိုတဲ့တန်တရားတွေပိုတိုးလာပါတယ်။အကင်းပြတဲ့နေရာကိုစုံစမ်းစစ်ဆေးရေးမှုတွေစစ်ဆေးနေကြတာနဲ့အမျှပလက်ဖောင်းပေါ်မှာသွေးတွေပြန့်ကျဲနေပါတယ်။ဒေသသူပါလက်စတိုင်းအင်ဂျင်နီယာဖာဒီအယ်ဘတ်ဒစ်ဟာဟာမတ်အဖွဲ့ရဲ့တစ္ဆာရှိဖွဲ့ဝင်တူဦးဖြစ်တယ်လို့ပါလက်စတိုင်းလူငယ်ပညာရှင်တွေရဲ့သိပ္ပံပညာရှင်လည်းဖြစ်တယ်လို့ဟာမတ်အဖွဲ့ကပြောပါတယ်။ဒေဗက်ပညာဆိုင်ရာမစ္စတာအယ်ဘတ်ဒစ်ရဲ့ဆွမ်းဆောင်အောင်မြင်မှုတွေကြောင်းနောက်ထပ်အသေးစိတ်ပြောမှထားပေမဲ့သူဟာအရေးပါတဲ့ဆောင်ရွက်ချက်တွေရှိထားသလိုစွမ်းရင်ကဏ္ဍဆိုင်ရာနိုင်ငံတကာဆွေးနွေးပွဲတွေကိုတက်ရောက်ခဲ့သူဖြစ်တယ်လို့ပဲပြောထားပါတယ်
။ဧပြီလ22ရက်နေ့ဒီကနေ့ဟာအဒေးလို့ခေါ်တဲ့မြေကမ္ဘာနဲ့ဖြစ်ပြီးကမ္ဘာတဝန်းကျင်းမဆင်နွှဲပါရယ်။1989ကအမေရိကန်ပြည်ထောင်စုမှာစတင်လိုက်တဲ့တဘာဝပဝန်းကျင်ထင်းသေးရေလှုပ်ရှားမှုဟာကမ္ဘာတဝန်းကိုပြန်နှံ့ခဲ့ပြီးတော့ဒီကနေ့ဆိုရင်ရာစုသက်တမ်းတစ်ဝက်ကိုရောက်ရှိလာပါပြီ။ဒီလိုနေမျိုးကိုတဘာဝအတိုင်းရှိနေတဲ့နေရာတွေကိုရှင်းလင်းတာလူလူတရုတ်ပြပွဲတွေကျင်းပတာသစ်ပင်တွေကိုစိုက်ရင်ကျင်းပကြပါရယ်။2016ခုနှစ်မှာတော့ကမ္ဘာဥရုယာတီကိုမပြောင်းလဲအောင်ဆက်လက်ထိန်းသိမ်းသွားဖို့ရည်ရွယ်တဲ့ Paris သဘောတူညီမှုကိုလက်မှတ်ရေးထိုးလိုက်ကြပါရယ်။2018ခုနှစ်မြေကမ္ဘာနဲ့ အဘောကတော့ပလတ်စတစ်ညံ့ညံ့မှုဖြစ်ပါတယ်။ပစိဖိတ်သမုတ်တရားရေအောက်ကျမ်းမြေမှာစုပြုံရောက်ရှိနေတဲ့ပလတ်စတစ်အမိုက်တွေဟာမိုင်ပေါင်း6သိန်းပတ်ပတ်လည်အကျယ်ထက်မကရှိနေတယ်လို့အမေရိကန်ပြည်ထောင်စုကတက်ကစ်ပြည်နယ်အကျယ်အဝန်ထံနှစ်ဆမကရှိတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။နှစ်ပေါင်း100ရောင်မရှိသေးတဲ့ကာလအတွင်းအမိုက်တွေဒီလောက်များပြားလာတာပါ။အမျိုးအစားပေါင်းစုံရှိတဲ့ပလတ်စတစ်ပစ္စည်းတွေဟာနှစ်ပေါင်း1000လောက်ထိဆွေးမြေ့ပျက်စီးခြင်းမရှိကြဘူးလို့လည်းကျွမ်းကျင်သူတွေကပြောပါတယ်။ဒါကြောင့်တစ်ခါသုံးပလတ်စတစ်ပစ္စည်းတွေနေရာမှာပြန်သုံးလို့ရတဲ့ပစ္စည်းတွေနဲ့အစားထိုးအသုံးပြုဖို့နဲ့ဖွံ့ဖြိုးတဲ့အစားပါပို့ပြီးတော့အားပေးလှုပ်ဆောင်ဖို့ဒီနေ့မြေကဘာနေ့မှာအယုံဆိုင်လှုပ်ဆောင်နေကြပါတယ
်။စနေနေ့ရမြန်မာစံတော်ချိန်ညဘက်ကကစားတဲ့အင်္ဂလန် FA ဖလားစီမီဖိုင်နယ်ပထမပွဲမန်ယူနဲ့စပါပွဲမှာမန်ယူက2-2နဲ့နိုင်ရသွားပါတယ်။ပထမပိုင်း17မိနစ်မှာစပါအသင်းကအော်လီကဝူဆောင်ကိုသွင်းယူခဲ့တာဖြစ်ပေမဲ့24မိနစ်မှာမန်ယူတိုက်စစ်မှုစံချီချီပါကူပြန်သွင်းခဲ့တာပါ။မန်ယူအတွက်အနိုင်ကူကတော့62မိနစ်မှာဟာရီရာကသွင်းယူခဲ့တာပါ။အခုဆိုရင်ဒီနှစ်ဘောလုံးရာသီအတွက်တလုံးတီးသောချန်ပီယံဖလားကိုရဖို့မန်ယူအသင်းအတွက်နောက်တစ်ဆင့်ညှိကပ်သွားပြီဖြစ်ပါတယ်။ဒီကနေ့မြန်မာစံတော်ချိန်ည7:00ခွဲမှာကံမဲ့စီမီဖိုင်နယ်ဒုတိယပွဲ Chelsea နဲ့ Southampton နှစ်သင်းတွေကနိုင်တဲ့အသင်းနဲ့မန်ယူအသင်းတို့ချန်ပီယံဖလားအတွက်ဘူးလူကြရမှာဖြစ်ပါတယ်။မန်ယူအသင်းဟာ FA ဖလားပြိုင်ပွဲတစ်လျှောက်အာဆင်နယ်ပြီးရင်ဒုတိယအောင်မြင်မှုအစီအစဉ်အသင်းပါ။အာဆင်နယ်က FA ဖလားကို13ကြိမ်ပိုဆွဲထားပြီးမန်ယူကတော့12ကြိမ်ပိုဆွဲထားတာကြောင့်ဒီတစ်ကြိမ်ဖလားထပ်ရမယ်ဆိုရင်အာဆင်နယ်နဲ့3ကြိမ်တူရပ်တည်နိုင်မှာဖြစ်ပါတယ်။စနေနေ့ပရီးမီးယားလိဂ်ပွဲစဉ်တွေမှာတော့ Chelsea ကဘန်လီကိုဝေးခွင့်မှာ2-2နဲ့နိုင်ရပါတယ်။ West Brom နဲ့ Liverpool တို့2-0စီနဲ့တည်ရကြပြီး Watford နဲ့ Palace ကတော့ဂိုးမရှိတည်ကြသွားပါတယ်ခင်ဗျာ
။ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ပြောပြသွားကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းကအခုထုတ်လွှင့်တဲ့အစီအစဉ်ကို internet ဆာမင်နာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်ကြေးနဲ့တပြိုင်တည်းနားဆင်နိုင်ပါတယ်ခင်ဗျာအခုတော့တရုတ်နဲ့ပါကစ္စတန်သတင်းလွှာကိုအရင်နားဆင်အောင်ပါပါကစ္စတန်နိုင်ငံမှာဒေါ်လာဘီလီယံအများပြားသုံးပြီးတော့ဆောက်လုပ်နေတဲ့စီးပွားရေးဆိုင်ရာစီမံကိန်းတွေဟာစစ်ဖက်နဲ့ဆိုင်တဲ့လျှို့ဝှက်အစီအစဉ်တွေပါတယ်ဆိုတာကိုတရုတ်နိုင်ငံဘက်ကအပြင်းထန်ညှင်းဆိုထားပါတယ်ဒီစီမံကိန်းတွေကိုဘလို့ရည်ရွယ်ချက်နဲ့ဆောက်နေတယ်လို့တရုတ်ဘက်ကပြောပြီးဘလို့စီမံကိန်းတွေပါဝင်တယ်လဲပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကနေ VOE သတင်းတော့အယက်စကူပေးပို့ထားတဲ့သတင်းတော်ကိုကိုချွချော်သိန်းကဆက်ပြောပြပေးပါလိမ့်မယ်ခင
်ဗျာပါကစ္စတန်နိုင်ငံမှာစိတ်ကန်းတွေအဝေးပြေးလမ်းမတွေအမြန်လမ်းမကြီးတွေရထားလမ်းတွေလေဆိပ်တွေလျှက်စစ်တားပေးဆက်ရုံတွေနဲ့တခြားအခြေခံစောက်ုံတွေတည်ဆောက်ဖို့ဒေါ်လာ63ဘီလီယံလောက်ရင်းနှီးမြှုပ်နှံမယ်လို့တရုတ်ကကတိပြုထားတာပါအာရေဗျပင်လယ်ထဲကဂွာဒါပါကစ္စတန်ရေနဲ့စိတ်ကန်းကိုလည်းတရုတ်ကတိုးချက်တည်ဆောက်ပြီးအသုံးပြုနေပြီဖြစ်ပါတယ်အဲဒီစိတ်ကန်းဟာစီဘက်လို့ခေါ်တဲ့တရုတ်ပါကစ္စတန်စီးပွားရေးစင်ကြံနှစ်နိုင်ငံပူးပေါင်းလှုပ်ဆောင်မှုကြီးမှာအဓိကအချက်အချာပါမဟာဗျူဟာမြောက်နေရာမှာတည်ရှိတဲ့အဲဒီစိတ်ကန်းကိုလက်ရှိမှာတရုတ်နိုင်ငံပိုင်ကုမ္ပဏီကလက်ပတ်လှုပ်ဆောင်နေပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့စိတ်ကူးအစီအစဉ်ဖြစ်ပြီးဒေါ်လာဘီလီယံ1000ကျော်ရင်းနှီးမြှုပ်နှံမဲ့ Belt and Road Initiative BRI ကမ္ဘာလုံးဆိုင်ရာပူးလမ်းမသစ်စီမံကိန်းရဲ့ရှေ့ပြေးစီမံကိန်းဖြစ်စီးဘက်ကိုတရုတ်ကသတ်မှတ်ထားပါတယ်ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သံတမန်ကြီးရောင်ချင်းက VOA နဲ့တီးခြားမိမြန်ခံတစ်ခုမှာအခုလိုပြောပါတယ
် I want to make it very clear BRI initiative and the way CPAC under it is purely a commercial
BRI စီမံကိန်းနဲ့အဲ့ဒီအောက်က CPEC စီမံကိန်းတို့ဟာစီးပွားရေးဖွံ့ဖြိုးမှုစီမံကိန်းသက်သက်ဖြစ်တယ်ဆိုတာကျွန်တော်ရှင်းရှင်းလင်းလင်းပြောချင်ပါတယ်အဲ့ဒီထဲမှာစီရေးဒါမှမဟုတ်မဟာဗျူဟာရေးဆိုင်ရာထက်သွင်းထားတာမျိုးကျွန်တော်တို့မှမရှိပါဘူး
စီဘက်ကိုချောတက်ရေးဆွဲပြီးစတင်တဲ့9နှစ်အတွင်းမှာစီဘက်အောက်မှာပါတဲ့စီမံကိန်း43ခုထဲကကနဦးစီမံကိန်း22ခုပြီးသွားမယ်ဒါမှမဟုတ်လုဆောင်နေစေဖြစ်မယ်လို့တန်မကြီးချင်းကပြောပါတယ်စုစုပေါင်းရင်းနှီးမြှုပ်နှံမှု19ဘီလီယံရှိတဲ့အဲ့ဒီစီမံကိန်းတွေဟာပါကစ္စတန်ရဲ့နှစ်ပေါင်း80သမိုင်းအတွင်းအကြီးမားဆုံးပြပရင်းနှီးမြှုပ်နှံမှုပါဒီစီမံကိန်းတွေကနေပါကစ္စတန်နိုင်ငံသားတွေအတွက်အလုအကန့်6000ဖန်တီးပေးထားပြီးဖြစ်တယ်လို့နိုင်ငံရဲ့ချုံချုံကြနေတဲ့စွမ်းရင်ကန္တာအချက်တဲကိုလည်းထိထိရောက်ရောက်ဖြည့်ရှင်းပေးထားပြီးဖြစ်ပါတယ်။ပူတွဲကုမ္ပဏီကတည်ဆောက်တဲ့လျက်စစ်ဓာတ်ပိစက်ယုံတွေကနေလျက်စစ်ဓာတ်အားမီဂါဝတ်1000ကျော်ထပ်ထုတ်ပြီးဇွန်လမှာမဟာဓာတ်အားလိုင်းနဲ့ပို့လွှတ်ပေးမှာမို့လျက်စစ်ဓာတ်အားပမာဏပိုလာတော့မှာပါ။အမေရိကန်နဲ့အိန္ဒိယနိုင်ငံတို့အနေနဲ့စီးပက်စီမံကိန်းနဲ့တိုးတက်မှုကိုသူတို့ကိုယ်တိုင်လာကြည့်ပါလို့ VOA နဲ့မေးမြန်းခန်းတွင်တန်မတ်ကြီးဂျင်းကဖိတ်ခေါ်လိုက်ပြီးတော့အဲ့လိုလာကြည့်ရင်စီးဘက်နဲ့ပတ်သက်လို့နားလည်မှုလွဲနေတာတွေအဆုံးသတ်သွားစေနိုင်ပါမယ်လို့လည်းတန်မှန်ကြီးကပြောပါဗျ
။ There are some kind of doubts that maybe there are something hidden in it. I think that when you have
Simangena majiwa kisari pani nainde sura tandia tchu sini bare account he phoni de niya u labi di simangena tutte mu re ko kurain chi lai mae su yin tinaro di ma ba lou ni ya sura popi na le twa nai bare
tiudu ha inia tmoudia ko lan mo bu dwe anaga ma gwada saikan ko sit phe saikan taku a phit pyaung pit lai nai de lu American နဲ့ India တို့ကစိုးရိမ်နေတဲ့ပေါ်တမန်ကြီးကတုံ့ပြန်ပြောဆိုတာပါတရုတ်ရဲ့ရည်ရွယ်ချက်ပေါ်တန်မြတ်ဝင်ကြတဲ့အကြောင်းရင်းတွေတဲ့တခုကတော့ခွာတန်းမှာလေဆိပ်ကြီးတစ်ခုစောင့်နေတာကြောင့်ပါပဲ12ကီလိုမီတာအရှိလေရင်ပြေးလန်းပါတဲ့အဲ့ဒီလေဆိပ်တိစောက်ရေးအတွက်တရုတ်ကဒေါ်လာတန်း300နီးပါးကူညီထားပါတယ်ပါကစ္စတန်နိုင်ငံဟာသူ့နိုင်ငံတွင်းမှာအခြေစိုက်ပြီးအာဖဂန်နစ္စတန်အပါအဝင်အိန္ဒိယနိုင်ငံတွေကိုတိုက်ခိုက်နေတဲ့အကြမ်းဖက်ဝါဒီတွေကိုနှိမ်နင်းရေးထိထိရောက်ရောက်မလုပ်ဘူးလို့အမေရိကန်ကပြောတာကြောင့်နိုင်ငံတကာမှဆက်ဆံရေးကျဆင်းနေချိန်မှာတရုတ်နဲ့ပါကစ္စတန်ကြားဆက်ဆံရေးပိုပြီးနှက်ဆိုင်လာနေတာပဲဖြစ်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်အခုတော့အပတ်စဉ်ထုတ်လင့်ပေးနေကြဥက္ကောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြပါမယ်ကိုညံဝဲအောင်ကအခုကြီးတင်ဆက်ထားပါတယ်ခင်ဗျာ
မြမပြင်းမသမရဒင်းနဲ့လွတ်တော်ဥက္ကဋ္ဌရွေးတာကိုပြည်တွင်းပြည်ပသတင်းမီဒီယာတွေမှာအများဆုံးဖော်ပြကြပါတယ်အထူးသဖြင့်ကျန်းပိုပါတီဝင်ဖြစ်နှစ်ပေါင်းများစွာအသုံးချခံခဲ့ရတဲ့ဦးတီခွန်မြတ်ကို NLD ကိုယ်စားလှယ်တွေကလွတ်တော်ဥက္ကဋ္ဌအဖြစ်တင်းကြီးတင်းကျူတီထောက်ခံကြတာဟာပြောစမှဖြစ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး NLD ပါတီမှမကျေနပ်သူတွေရှိပေမဲ့လွတ်တော်ကိုယ်စားလှယ်တွေဟာ NLD ခေါင်းဆောင်ပိုင်းကစီမံနာကိုနာခံကြပါတယ်NLD အမတ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌလှုပ်စင်ကကျန်းဖို့ပါတီဝင်ဦးတီကမြာဒုတိယဥက္ကဋ္ဌဖြစ်ပါတယ်ကျန်းဖို့ပါတီကနှုတ်ထွက်ပြီးခုနှစ်လအကြာမှာဦးတီကမြာလွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခံရပြီး NLD အမတ်ဦးထွန်းထွန်းဟိန်ကိုဒုဥက္ကဋ္ဌအဖြစ်ရွေးချယ်ပါတယ်ကျန်းဖို့ပါတီကိုအတိုက်ခံလို့ဒေါ်စုကသဘောမထားပါဘူးနိုင်ငံအကျိုးကိုကြည့်ပြီးမတူကွဲပြားတဲ့ပါတီတွေကိုလက်တွဲတဲ့အခါလက်တွဲရမယ်ကူညီတဲ့နေအခါကူညီရမယ်ဝေဖန်တဲ့အခါဝေဖန်ရမယ်လို့ဒေါ်စုကဒုတိယအကြိမ်လွတ်တော်နှစ်နှစ်မြောက်အခမ်းအနားမှာပြောသွားပါတယ်အခြားပါတီနဲ့အစိုးရဖွဲ့တွေကိုရန်သူလိုသဘောမထားပဲစုစည်းနိုင်တာဟာဒီမိုကရေစီစိတ်ဓာတ်လို့ဆိုပါတယ
်ပြောင်းလဲခြင်းရောက်ပြီဆိုတဲ့ကြွေးကြော်သံနဲ့ရွေးကောက်ပွဲနိုင်ခဲ့တဲ့ NLD ပါတီဟာအာဏာရပြီးမကြာမီပါတီတွင်အပြောင်းအလဲတွေလုပ်ရပုံကိုသင်းအေးဆိုသူကဖေဖော်ဝါရီ2ရက်ထုတ်မြန်မာတိုင်းစ်နေ့စဉ်မှာစူးစီးဖော်ပြထားပါတယ်ပထမဆုံးနှုတ်ထွက်သွားသူဟာမွန်ပြည်နယ်ဝန်ကြီးချုပ်ဖြစ်ပါတယ်ဒီနေ့အစောပိုင်းမှာအေယာဝတီတိုင်းဝန်ကြီးချုပ်နဲ့ဝန်ကြီးတဦးနှုတ်ထွက်ကြပြီးမကွေးတိုင်းဒေသကြီးမှာဝန်ကြီး2ဦးနဲ့ပဲခူးတိုင်းဝန်ကြီး2ဦးနှုတ်ထွက်ကြပါတယ်တာဝန်ဖယ်ရှားခံရသူတွေလည်းရှိပါတယ်ရှမ်းပြည်နယ် NLD ခေါင်းဆောင်6ဦးအရင်ဆုံးတာဝန်ရပ်ဆဲခံရပါတယ်လွတ်တော်ကိုယ်စားလှယ်3ဦးဒုဝန်ကြီး2ဦးနဲ့ရခိုင်ပြည်နယ်ဝန်ကြီး2ဦးတာဝန်ကနေဖယ်ရှားခံရပါတယ်အမျိုးသားလွတ်တော်ကော်မတီဥက္ကဋ္ဌ2ဦးကိုလည်းတာဝန်ကနေဖယ်ရှားလိုက်ပါတယ
်ပါတီကသတ်မှတ်ထားတဲ့အတိုင်း NLD လွတ်တော်ကိုယ်စားလှယ်တွေလှုပ်ဆောင်နိုင်ဖို့အတွက်လွတ်တော်ဥက္ကဋ္ဌကကျောင်းသားတွေလိုကြီးကြပ်ခုခဲပုံကိုပြင်သစ်ပညာရှင်ရီနော့အီဂတူကလွန်ခဲ့တဲ့မတ်လ9ရက်နေ့ထုတ်TVB website မှာရေးထားပါသေး။အနာရပါတီမှာစီးလုံးညီညွတ်မှုနဲ့စီကံရှိမှုဟာတာဝန်သည့်အစိုးရရဲ့လိုအပ်ချက်တစ်ခုဖြစ်ပါတယ်။လိုအပ်ချိန်မှာလွှတ်တော်ကိုယ်စားလှယ်အားလုံးထောက်ခံပေးဖို့ကိစ္စဟာခေါင်းဆောင်ပိုင်းရဲ့တာဝန်ပါပဲ။အခုအချိန်အထိတော့သဘောထားကွဲလွဲတဲ့ NLD အမှတ်မရှိသေးပါဘူး။ဖျားနာမှုသို့မဟုတ်ခီးလွန်နေမှုကြောင့်မဲမေးနိုင်သူလောက်ပဲရှိပါသေး။ဘယ်နိုင်ငံမှမဆိုအရာရပါတီဟာပါတီလိုက်မလိုက်နာသူကိုအပြစ်ပေးနိုင်ပါတယ် NLD ကလည်းသဘောထားကွဲလွဲမှုမရှိအောင်ကြိုးပမ်းနေတာတွေ့ရပါတယ်တဲ့
ပါတီဝင်နိုင်ငံရေးသမားတို့ရဲ့အနာဂတ်ကိုအနာရပါတီကထိန်းချုပ်တာဟာလွတ်တော်နိုင်ငံရေးရဲ့အခြေခံတစ်ခုဖြစ်တာမို့ NLD ပါတီလည်းမကင်းနိုင်ပါဘူးတစ္ဆာရှိတဲ့အမာခံတွေကိုအခွင့်အရေးနဲ့ယာဒူးအဆင့်အတန်းတွေပေးနိုင်ပါတယ်2012ကြားပြတ်ရွေးကောက်ပွဲနိုင်တဲ့ NLD အမတ်တွေဟာ2016မှာအစိုးရဖွဲ့တဲ့အခါယာရူးကြီးငယ်ရလာကြပါတယ်ပြည်ထနာလုပ်သူတွေကိုဖယ်ရှားတဲ့နီလန်းနဲ့လည်း ပါတီစည်းရုံးရေးတည်ဆောက်တယ်လို့ရင်းနော့အီဂတ်တူကဆိုပါတယ်ပါတီဝင်တူဟာပါတီလိုင်းကိုလိုက်ဖို့တာဝန်ရှိတာမို့မလိုက်နိုင်သူဟာဖယ်ရှားခံရဖို့များပါတယ်2010ရွေးကောက်ပွဲ NLD တပိတ်မှောက်စဉ်ကပါတီတွင်သဘောထားကွဲလွဲတာမျိုးမဖြစ်ရအောင်နာဂမ်မဲ့လူငယ်တွေကိုသာ NLD ခေါင်းဆောင်ပိုင်းကဦးစားပေးတာတွေ့ရတယ်လို့လဲဒေါက်တာအီဂတ်တူကဆိုပါတယ်
ပါတီလိုင်းကိုတွေးဖယ်စင်းတဲ့လွတ်တော်အမတ်ကိုထောက်ပံ့မှုရပ်ဆိုင်တဲ့နည်းနဲ့ထိ ंछ ုပ်နိုင်တယ်လို့ရင်းနော့အီဂတူကဆိုပါတယ်လွတ်တော်အမတ်တို့ရဲ့နိုင်ငံခြားခီးစဉ်နဲ့ပြည်တွင်းလုပ်ငန်းစဉ်တွေကို NLD ခေါင်းဆောင်ပိုင်းကရပ်ဆိုင်လိမ့်ရှိပါတယ်ဒါတွေမကသေးပါဘူး NLD အမတ်ဟာရရှိတဲ့လစာ10သိန်းထဲက2သိန်းကျော်ကိုပါတီရံပုံငွေထည့်ရပါတယ်အခြားပါတီတွေပေးရတဲ့ရံပုံငွေတဲ့အများကြီးပိုပေးရတယ်လို့ဆိုပါတယ်ရည်တို့ကြည့်ရင်တော့စီကန်နီလန်တင်းကျပ်တာဟာ NLD ပါတီရဲ့လွတ်တော်နိုင်ငံရေးကိုထိခိုက်စရာအကြောင်းမရှိပါဘူး။ဒါပေမဲ့အစွမ်းအစထုတ်ပြခွင့်မရဘဲအမိန်နာခံတဲ့ဘဝမှာအနေကျားလာရင်နိုင်ငံရေးကိုစိတ်ကုန်ပြီး NLD ပါတီကိုရောလွတ်တော်ကိုရောစွန့်ခွာသွားသူတွေရှိလာနိုင်ပါသေး။လွတ်တော်မှာဝါရဲအမတ်တွေနေပြီးအတွေ့အကြုံမရှိတဲ့အမတ်တွေများလာတာမြန်မာဒီမိုကရေစီအရေးပါကျော်လွှားရမယ့်အခက်အခဲတစ်ခုဖြစ်လာပါတယ်အထွေအကျုံနဲ့အရေးချင်းရှိတဲ့လွတ်တော်အမတ်တွေကိုလက်လွတ်လိုက်ရတာဟာ NLD ပါတီအတွက်ဆုံးရှုံးမှုဖြစ်ုံသာမကပဲမြမလွတ်တော်နိုင်ငံရေးဓလေ့ကိုလည်းအားနည်းစေကြောင်းပြင်သစ်ပညာရှင်ဒေါက်တာရေနော့အိုက်ကတူကသုံးသပ်ထားပါတယ်ခင်ဗျာ
ဥက္ကံခင်ရဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့နားဆင်ရမှာကတော့မနခင်အင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်အမေရိကန်အီဒီယန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးနေတာပါနားဆင်ကြပါခင်ဗျာ
ဒီတွင်ပါ English American စကန်တာမှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
tip of the iceberg
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံပေါင်းက tip tip ကထိပ်ဖြာ of off ကရဲ the the iceberg the iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကတုံးကြီးဖြစ်ပြီးစကားလုံးရဲ့တိုက်ရိုက်ဒီဘက်ကတော့ပင်လယ်ပြင်မှာမျောနေတဲ့ရေကဲဒုံးကြီးရဲ့ထိပ်ပိုင်းဖြစ်ပါတယ်။ကမ္ဘာရဲ့အေးပိုင်းဇုန်တွေမှာရှိတဲ့ပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲဒုံးကြီးတွေဟာပင်လယ်ကူးသင်္ဘောကြီးတွေအတွက်အန္တရာယ်ဖြစ်တယ်ဆိုတာကို The Titanic ရုပ်ရှင်ကြည့်ဘူးသူတိုင်းသိကြမှာပါ။1912ခုဧပြီလကမြောက် Atlantic ပင်လယ်မှာဗြိတိသျှဇိမ်ခံသင်္ဘောကြီး Titanic ကိုပထမဦးဆုံးရေချတဲ့ခီးစဉ်မှာပဲရေကဲဒုံးကြီးနဲ့တိုက်မိလို့Titanic သင်္ဘောကြီးနှင်းမြုပ်သွားတဲ့တကယ့်ဖြစ်ရပ်ကိုမှီညာရိုက်ကူးထားတာဖြစ်ပါတယ်။ပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးကိုမျက်စိနဲ့တွေ့ရတာကထိပ်ပိုင်းပဲဖြစ်ပြီးပင်လယ်ပြင်အောက်မှာအစာပေါင်းများစွာဒီရေခဲဒုံးကြီးဟာကြီးမားနေတာဖြစ်ပါတယ်။ဒါကြောင့် tip of the iceberg ရဲ့ idiom အဓိပ္ပာယ်ကတော့တွေ့နေရတဲ့ပြဿနာကသေးတယ်လို့ယုတ်တည်းထင်ရပေမဲ့သူ့နောက်မှာတနွေငင်းဒဇင်ပါဆိုသလိုအရာမှပြဿနာကြီးရှိနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းတော့မမြင်ရသေးမသိသေးတဲ့ပြဿနာတွေအများကြီးရှိနေတာထင်ထားတာတဲ့ပြဿနာတွေဟာပိုဆိုးနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းတော့ပြဿနာဟာအမိသဘောလောက်ပဲတွေ့နေရသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးကိုလက်ရှိအမေရိကန်နှင့်တရုတ်နိုင်ငံကြားအပြန်အလှန်ကုန်စည်တွေပေါ်အခွန်ငွေတွေတိုးကောင်နေတာကြောင့်ဒါဟာအချိန်ကြာပြီးကြကုတ်ကြကဲဖြစ်မဲ့ကုံတွေရေးစစ်အတွင်ဖြစ်လာနိုင်ဖို့ရှိပြီးလက်ရှိဟာအမီးတဘောလောက်ပဲရှိသေးတယ်ဆိုပြီး CNBC သတင်းဌာနက China tariffs could be tip of the iceberg in a long entrenched trade war လို့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The evidence the police found so farOn the minister's corruption case was just the tip of the iceberg.
ဝင်ကြီးအကတိလိုက်စားမှုနဲ့ပတ်သက်လို့ခုထိတွေ့ထားတဲ့တက်သည့်အထောက်အထားဟာအမည်သဘောပဲရှိနေသေးတယ်လို့ထိပေရပါတယ်။ဥမာဝနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The evidence the police found so far on the minister's corruption case was just the tip of the iceberg.
ကူးစလေတင်ပြပြီးမှာကတော့
play chicken
ဖြစ်ပါတယ်။စာလုံးပေါင်းက play play ကကစားတာ chicken chicken ကဒီနေရာမှာကြက်ပေါက်စာလေးလို့ယူဆရတဲ့အဓိပ္ပာယ်မျိုးမဟုတ်ဘဲတရေဘောကြောင့်သာတတ်တည်နေတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့ဟာ chicken game ဆိုရက်ဘယ်သူကတတ်တီကြောင်းနေဆိုတာကိုလောင်ကြီးစားကြီးစိန်ခေါ်တာဖြစ်ပါတယ်။ဇကူးခွန်ရဲ့တဲ့ရိုက်ဒီဘယ်ကတော့လောင်ကြီးစားကြီးမယူရဲ့တတ်တီပြိုင်တာကိုဆိုလိုပါတယ်။ chicken game ဆိုရက်လောင်ကြီးစားကြီးမယူရဲ့တတ်တီပြိုင်ပုံကတော့ကာနစီတစည်းနဲ့တစည်းဥတီမောင်းပြီးနောက်ဆုံးတိုက်ခန်းနေမှာဘယ်သူကကြောက်ပြီးဘယ်သူကတတ်တီကြောင်းပြီးကွေ့ထွက်သွားတယ်ဆိုတာကိုပြိုင်ရတာဖြစ်ပါတယ်။idiom ဆိုရတဲ့ဝိုက်ဒီဘေကလည်းသိမကွာထားပါဘူးမခံနိုင်တော့လို့ဘယ်သူကစအရှုံးပေးမယ်ဆိုတာကိုပြိုင်ကြတာဖြစ်ပါတယ်ဒီအသုံးကိုအမေရိကန်နဲ့တရုတ်ကြားပို့ကုန်သွင်းကုန်တွေကြားဘာတပြန်ကြားတပြန်အခွန်ငွေတွေတိုးကောက်နေရမှာဘယ်သူကစလက်မြောက်အရှုံးပေးမယ်နောက်ဆုံးမယ်ဆိုတာကိုကြိုင်နေကြတာဖြစ်ပေမဲ့လို့ခုတည်းဒီတော့နှစ်ဖက်စလုံးကမရင်းရင်သေးဘူးဆိုပြီး The New York Times သင်းစာကြီးက US and China play chicken on tradeAnd neither swerves လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Grove ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ It is foolish to play chicken, as you will only end up hurting yourself.
ဘယ်သူကတတ်တည်ရှိတယ်လို့မယူရဲပြန်ဆိုင်တာဟာအတိတ်ပဲမရှိဘူး။အဆုံးမှာကိုယ်ပဲခံရမှာဖြစ်တယ်လို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခါကိုလေ့လာကြည့်ကြရအောင်ပါ။
It is foolish to play chicken, as you will only end up hurting yourself.
ခုနောက်ဆုံးတင်ပြပေးမှာကတော့
play with fire.
ဖြစ်ပါတယ်။စာလုံးပေါင်းက play, play ကကစားတာ၊ဆော်တာ။ with, fire, with fire ကမီးနဲ့ဖြစ်ပြီးစကားခွန်ရဲ့တဲ့ရိုက်ဒီဘက်ကတော့မီးနဲ့ကစားတာဖြစ်ပါတယ်။ပူလောင်နဲ့မီးနဲ့ကစားတယ်ဆိုကြတဲ့ကူကအန်ဒီယရှိမှဖြစ်တဲ့အတွက်ကြောင့်လေ idiom ဆိုရဲတဝိုက်ဒီဘေကအန်ဒီယရှိစေနိုင်တဲ့ထိခိုက်စေနိုင်တဲ့ဒုက္ခရောက်စေနိုင်တာကိုလောက်တာကိုဆိုလိုတာဖြစ်ပါတယ်ဒီအုံကိုမလာ၄ရက်နေ့ကဗြိတိန်မှာနှစ်ဖက်ရုရှားတရှိုးဟောင်းဆာဂီကျဘယ်နဲ့တမီးတို့အစိတ်တန့်ဝေးတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ရုရှားအစိုးရလက်ချက်မကင်းဘူးလို့ဗြိတိန်အစိုးရကဆွဆွဲပြီးတဲ့နောက်တန်တမန်တွေကိုနှင်ထုတ်အေးအေးယူမှုတွေပြုလုပ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂမှဒီကိစ္စကိုမကြာမီကဆွေးနွေးကြရမှာရုရှားသမ္မတကြီးကဗြိတိန်ကို play with fire ဆိုတဲ့အသုံးနဲ့သတိပေးလိုက်တာဖြစ်ပါတယ် The Times of Israel သတင်းစာကြီးက Russia says Britain is playing with fire in spy case ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ JohnYou'll be playing with fire if you both drink and gamble.
Johnny, Kimya, ye le taw me, long le gza me, swe no. Kimya dukha yauk de kain ne sai ma phit de lo dei be ya ba de. U ma naw ta khaw le la chi ja ya aw ma.
John, you'll be playing with fire if you both drink and gamble.
Di drin ba tin pya ga de idiom a thong ri ga ro.
Tip of the iceberg, play chicken.Play with fire.
တို့ဖြစ်ကြပါလေ။နောက်တရင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒါကတော့ဒေါ်လာလတ်တန်စီစဉ်တက်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ထုတ်လွှင့်ခဲ့ပြီးသား American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့ Internet ဆာမင်နာဖြစ်တဲ့ burmese.voanews.com မှာဝင်ရောက်ပြီးတော့ဖတ်ရှုနိုင်ပါတယ်။တခြားအပတ်စဉ်ကဏ္ဍတွေနဲ့ TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ။ VOA American တန်ကနေတနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ VOA ရဲ့အတန်လွှင့်ချက်တွေ TV အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ email ကနေတဆင့်ဝေဖန်အကြံပြုလိုတဲ့တည်သချင်းတောင်းညင်ကြရတဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
အ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်က2018ခုနှစ်ဧပြီလ22ရက်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51တို့ပြင်လိုင်းလက်မီတာ190 kHz 1505ကိုပါတိုးချက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကတော့စနေညပိုင်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးပါမယ်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတော့ကိုအောင်လင်ဦးကအစီအစဉ်တင်ဆက်ထားတာ
ပါ။မင်္ဂလာပါခင်ဗျာ။ဒီနေ့ထားလေလိုက်အစီအစဉ်မှာတော့ဒီပြည်ရင်ပြောင်းလဲရေးနဲ့လူမနေရမဖြစ်ရေးကိုဆွေးနွေးသွားမှာဖြစ်ပါတယ်။သမရဦးဝင်းမြင့်ကတော့ဒီကြံနှစ်တကူမိန်ကောမှာပြည်ရင်ပြောင်းလဲရေးအစီအစဉ်တွေကိုအချုပ်ချာအာဏာရဲ့မူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုနဲ့နှိစက်တဲ့အောက်ခြေကစမယ်ဆိုပြီးပြောသွားပါတယ်။ဒီပြည်ရင်ပြောင်းလဲမှုတွေနဲ့အံဝင်တဲ့သူတွေကိုလည်းအရေးသွေးရှိတဲ့သူတွေနဲ့အစားထိုးသွားမယ်ဆိုပြီးတော့ပြောသွားပါတယ်။ဆိုတော့ကျွန်တော်တို့ဒီပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေလက်လေလိုင်းပေါ်မှာရောက်နေပါပြီ။သတင်းစာဆရာဦးစီစုအောင်မြင့်နိုင်ငံရေးအကဲကဦးအောင်သူငယ်တို့ပင်နယ်ဆွေးနွေးသွားကြမှာဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေရဲ့သဘောထားတွေကိုအရင်ဆုံးကျွန်တော်ဆွေးနွေးစေချင်ပါတယ်။အရင်ဆုံးဆရာဦးစီစုအောင်မြင့်ဆွေးနွေးပေးပါဦးခင်ဗျာ။ကျွန်တော်ဒီလိုအစိုးရအုပ်ချုပ်မှုပြည်ရင်ပြောင်းလဲရေးမှာလူမနေရမှာဖြစ်ဖို့ဆိုရင်လက်တလုံးမှာဘယ်နေရာတွေမှာများအတိအကလုံနေမလဲဆိုတာကိုအရင်ဆုံးဟိုရေဝရအဖြစ်သုံးသပ်ပေးပါလားဆရာ
။ဒီလောက်တာလည်းဒီကရဲ့ဘုံမှာတော့ဟိုဘယ်လိုမျိုးဘယ်အချက်တွေဘယ်တိုင်းတွေလို့ဒီပြောထားတာတော့ကျွန်တော်မသိရဘူး။အဲဒါပေမဲ့ပြည်ရင်ပြောင်းလဲရေးဆိုတဲ့ဥစ္စာကအရင်ကရှိခဲ့ဘူးတဲ့အုပ်ချုပ်ရေးစနစ်နဲ့ရဲ့ဘောနအစ်တားရမတူတဲ့ပုံစံမျိုးကိုကျွန်တော်တို့ကနားလည်တယ်လေ။ဒါလည်းတော့အခုတစ်ခုအစိုးရပြောင်းလာဒီလိုခံစားရအောင်ကျွန်တော်တို့သိရတာမျိုးအခုလုံးကိုခြုံပြီးနဲ့ကြည့်လိုက်ရင်မပြောင်းဘူးပေါ့နော်မပြောင်းဘူးဆိုတဲ့ဟာမျိုးကြီးပြည့်နေရတယ်။ဒါအစ်တားရမပြောင်းဘူးဆိုတဲ့သဘောပါ။
ဟုတ်ကဲ့ကိုအောင်သူငင်းရဲ့သဘောထားလည်းပြောပါဦးခင်ဗျာကျွန်တော်လက်တလုံးမှာရေဝီရသုံးသက်ကြည့်မယ်ဆိုရင်ဒီအစိုးရအုပ်ချုပ်မှုပြုရင်ပြောင်းလဲရေးမှာလူမနေရမှာဖြစ်ဖို့ဆိုရင်ဘယ်ပိုင်းတွေမှာအဓိကပြင်ဆင်ရလိုနေသလဲ
ဟုတ်ကဲ့ဟိုအထူးသဖြင့်တော့ဒီကျွန်တော်တို့အစိုးရအဖွဲ့ဟိုအစိုးရအဖွဲ့ဆိုတာလက်ရှိဝန်ကြီးတွေနဲ့လည်းပတ်သက်တာပေါ့နော်ဆိုတော့ဒီဝန်ကြီးတွေဘက်မှလည်းကြည့်လိုက်လို့ရှိရင်ဟိုဝန်ကြီးဌာနတွေပေါင်းလိုက်တဲ့အခါကျတော့ကျွန်တော်ထင်တယ်အလုပ်မနိုင်မနှင်းဖြစ်နေတဲ့အပိုင်းမျိုးတွေတွေ့ရပါတယ်ဆိုတော့အဲ့ဒီအပိုင်းမှာလည်းလိုအပ်ရင်ဒုဝန်ကြီးတွေဖြစ်ဖြစ်ဝန်ကြီးတွေဖြစ်ဖြစ်ပြန်ဖြည့်နိုင်တဲ့အနေအထားမျိုးတွေရှိတယ်လို့ကျွန်တော်သုံးသပ်ပါတယ်နောက်တစ်ခုကကျတော့ဝန်ထမ်းတွေအပိုင်းဖြစ်ပါတယ်ဒီဝန်ထမ်းတွေရဲ့ပြုရင်ပြောင်းလဲရေးကိစ္စလည်းလိုအပ်ပါတယ်အဲ့တော့အထူးသဖြင့်တော့ဒီ NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဇူလိုင်လလောက်ကကျွန်တော်တို့ဒီ Civil Service Reform Strategy ပေါ့နော်ဒီအရက်ပဲဒီကျွန်တော်တို့ဝန်ထမ်းတွေပြုရင်ပြောင်းလဲရေးမဟာဗျူဟာဆိုတာဒီအစိုးရကိုယ်တိုင်ကထုတ်ပြန်ခဲ့တာရှိပါတယ်ဆိုတော့အဲ့တော့အခုကာလမှာဆိုရင်ကျွန်တော်တို့6လကာလဖြစ်လာပြီ6လကျော်ကြာလာတဲ့နောက်ပိုင်းမှာဒီပြည်ရင်ပြောင်းလဲရေးမဟာဗျူဟာကဘယ်လောက်ထိကြီးရောက်သလဲဘာတွေလိုအပ်ချက်ရှိသလဲကျွန်တော်ထင်တယ်ပြန်သုံးသပ်ဖို့အချိန်ကျပြီလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းငင်းကျေးဇူးပါဆိုတော့ဒီသမရဦးဝင်းမြင့်ရဲ့မိန်ကုန်းထဲမှာတော့ဒီပြည်ရင်ပြောင်းလဲမှုနဲ့အံဝင်တဲ့သူတွေရှိနေဆိုတော့ဟိုလက်ခံအတိအမှတ်ပြုပြီးပြောသွားပါတယ်ဆိုတော့အပြောင်းလဲတွေထင်သလောက်ခီးမပေါရတာလူနဲ့ပူဆိုင်နေတာဒါမှမဟုတ်အစိုးရမှုတွေကောင်းဝင်မဲ့လူတွေမကောင်းလို့ဖြစ်ရတာလို့များရေဝီကကောက်ချက်ချနိုင်လားဆရာဦးစီစုအောင်မြင့်ဆွေးနွေးပေးပါအောင်ခင်ဗျာ
ဟဲ့ဒီဥစ္စာတွေပတ်သက်ရင်ခေါင်းတော်ကပြောသလိုပဲပြပိုင်းရှိတယ်တပိုင်းကတော့ဟုတ်တယ်တချို့တော့ဝင်ကြီးခါလာဒီမှာအထက်ကမူချပေးတဲ့ဒီလာကလဲချော်နေတာလည်းရှိတယ်အချို့နေရာတွေမှာကျတော့အဲ့ဒါမဟုတ်ဘူးမူချပေးတာကောင်းနေမယ်လက်တွေ့အောက်ခြေမှာကျတော့ဆိုတော့ကျွန်တော်စကားပြောနေတာပြတ်သွားတယ်အဲ့ဒါပါလဲဆိုတော့အရင်ရန်ကြအဟောင်းကြီးနဲ့အလုပ်လုပ်ရတာလေ
ဒီအမေဟောင်းကြီးကဒီမှာပြရမှာလားဆိုတော့အဲ့ဒါလုံးဝမမှန်ဘူး။ဒါပြည့်လို့ဆိုတော့အရင်ကဆိုရင်ဘုရားထာဝရအကုန်လုံးရဲ့ဒီချိတ်ပိုင်းအရာရှိနေရာတွေအကုန်လုံးကိုသတ်မလို့ကနေပြီးတော့မှရှိပြောင်းမှုတော့မှအဲတာဝန်ယူနေတဲ့စိတ်ကိုချက်လုံးရတယ်။တော်လွဲမှားတဲ့ကိစ္စ။အဲ့တော့ဒီသတ်မလို့ကအရာရှိတွေကသူတို့ကြောင့်မရှိတဲ့ဒီလက်တွေကိုလာပြီးတော့မှတာဝန်ယူရတယ်။အဲ့ဒီကိစ္စပဲ။အဲ့ဒီကိစ္စပြီးတော့မှနောက်ပိုင်းဖြစ်ပြီးဟိုကြာလာပြီးဖြစ်စီအဲဒီထဲမှာအစားကြလာပြီးတဲ့ခါကျတော့လောကမိခင်ရမယ်ဟာဒီမှာသူမကြောက်ရင်ဘူးအဲ့လိုမျိုးဖြစ်နေတဲ့သက်တမာတပိုင်းကြီးတယ်နောက်တစ်ပိုင်းကြတဲ့ခါကျတော့ဒီလိုမျိုးမချင်ရမကဘူးလက်ရှိအကောင့်တွေပေါ်တဲ့လက်ငန်းတွေနဲ့တက်ပြပြီးတော့မှဟိုဘာခေါ်လဲဆိုဒီ agriculture ဟိုဒီပိုင်းနဲ့သူရရင်ပါခဲ့တယ်အဲ့ဒီဥစ္စာနဲ့အဲ့လိုမျိုးဖြစ်တဲ့ခါကျတော့ဒီလေကောင်းတော့လောကမိခင်ရတော့ကောင်းတော့အကောင့်တွေမပေါ်ဘူးအဲ့လိုကြည့်ကြတယ်လည်းအများကြီးပဲအဲ့လိုလည်းရှိတယ်ရှိတဲ့ခါကျတော့အစလုံးတွေကဒီစဲဒီကြောင်လေးနဲ့အဝင်ပေါ်ကြတဲ့ဒီဖြစ်လာအောင်လုပ်မယ်ဆိုရင်ဘယ်လိုဘယ်လိုလုပ်ရမလဲတော့မထင်ဘူးသင်္ချာတို့ကြည့်ဖို့လိုတယ်ဘယ်အပိုင်းကပို့ပြီးတော့အရေးကြီးတယ်ပေါ့နော်အဲ့ဒီအရေးကြီးတဲ့အပိုင်းတွေကိုသင်္ချာကြည့်ပြီးတော့မှလူလဲတာနောက်ပြီးတော့ဒီတကယ်လက်ရှိကလားဒီပေါ်လမ်းနေရာမှာအစားထိုးပြောင်းနေနိုင်ကလားအဲ့ဒါမျိုးစဉ်းစားကြည့်တယ်လည်းချပြီးတော့မှလုံးမအကောက်ထဲပုံနိုင်လိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုအောင်သူညေရောခင်ဗျာကျွန်တော်ဒီမှာပြောင်းလဲတွေဟိုထင်သလားမဖြစ်တဲ့ကိစ္စတွေမှာဟိုမူရဲဆိုင်လူနဲ့ပို့ပြီးဆိုင်နေသလား
ကျွန်တော်ထင်တာတော့ဟိုနှစ်ခုစလုံးနဲ့ဆိုင်တယ်လို့ထင်ပါတယ်ဆိုတော့ဘာဖြစ်လို့လဲဆိုတော့အခုလက်ရှိဝန်ကြီးတွေကဟို energy အစုအသစ်ပြီးတက်လာပြီးတဲ့နောက်ပိုင်းမှာဟိုအသစ်ခတ်လိုက်တဲ့အနေအထားမျိုးပေါ့နော်ဆိုတော့အဲ့တော့ဒီဝန်ကြီးတွေကဘယ်လိုမူဝါဒတွေချပေးသလဲပေါ့ဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့ဟိုသေချာတော့မသိရဘူးခင်ဗျအဲ့တော့နောက်တစ်ခုကကျတော့ဒီချပေးတဲ့မူတွေကိုအောက်ခြေအကောင့်ထဲမဖော်တာလားသာမို့လို့ရှိရင်ကျွန်တော်တို့ဒီအောက်ခြေအကောင့်ထဲပို့ဖို့အတွက်ကိုကျွန်တော်တို့ဘာခက်ခဲနေရှိသလဲပေါ့နော်ဆိုတော့ဒါတွေကိုသေချာပြန်ကြည့်ဖို့တော့လိုမယ်လို့ထင်ပါတယ်အဲ့တော့ခုနကျွန်တော်ပြောဆိုပဲဒီဝန်ထမ်းနေနဲ့ပတ်သက်လို့ပြည်ပြင်ပြောင်းလဲရေးမဟာဗျူဟာမှာဟိုမူတွေတော့ချလိုက်ပါတယ်ဒါချလိုက်တဲ့မူတွေကတော့အခု6လကျော်လာတဲ့အထိပြောရမယ်ဆိုလို့ရှိရင်အခုကျွန်တော်တို့တွေ့နေရတာကအတော်လေးကိုမထိရောက်သေးတဲ့အနေအထားရှိတယ်လို့တော့ထင်ပါတယ်
ဟုတ်ကဲ့ကောင်းတယ်ညကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်အရင်ဆုံးကတော့ဒီမြင်းမှုမျိုးစကိုင်းတိုင်းမြင်းမှုမျိုးကဒီဒေါက်တာတန်းတစ်ဖြစ်ပါတယ်ဒေါက်တာတန်းတစ်သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်တို့နိုင်ငံတော်သမ္မတအသစ်ကိုကျွန်တော်တို့ထောက်ခံပါတယ်အဲရီဖောင်းပြန်လုပ်ဖို့ဆိုလို့ရှိရင်တော့ဝန်ထမ်းအပါအလုံးအပိုင်းကိုကျွန်တော်တို့ပြုပြင်ရပါမယ်ခင်ဗျအလုံးစရဝင်အားလုံးဟာအရေးတက်ခါစားတော့အင်တန်ကြောက်ပါတယ်။နောက်ပိုင်းဒုံရင်ဒုံရင်ပဲပြန်ဖြစ်တော့ပါတယ်။ဒီသူတွေကလည်းအပေးယူရတားကြနေတော့ဘယ်နေရာသွားသွားနော်ဘေးမှလို့ပုံမှလေးအတိုင်းသွားကြရပါတယ်။အခုဘာတွေတိုးတက်ပြောင်းလဲရလဲဆိုပြီးတော့ခနဲ့ခံနေရပါတယ်။နေပေါင်းများစွာတန်းဒီဘာနာရီဖြုံးဒါရိုက်တာတွေဖြည့်ဆည်းခါလို့ကျွန်တော်လည်း1986တုန်းကစက်ပြက်ကိုဗိုလ်လုပ်ခဲ့ဦးပါတယ်။ဒီမိသင်္ကာဟုတ်ရှိတဲ့ဌာနမှာကျွန်တော်အဲဒီတော့လုပ်ခဲ့ပါတယ်အဲ့ဒီမှာကျွန်တော်တို့ထုတ်တင်ဒီထုတ်เนาะထုတ်တင်ဒီထုတ်ဖို့ဆိုရတာလုပ်တင်လုပ်ပြီးတော့အဲ့လိုလုံးတဲ့မှာတောင်းသွားတာအခုလည်းအောက်ခြေစီလုံးမှာရပါအထက်ကနဲ့အောက်နဲ့ကမျှပြီးတော့စားနေကြတာဝန်ထမ်းတယောက်เนาะလာကနဲ့မမျှဘူးချမ်းသာနေတယ်ဆိုလို့ရှိရင်အာရီလိုက်စားမှုကော်မတီမှာခေါ်ယူပြီးစစ်ဆေးတယ်မှာဒါမှမဟုတ်အာရီလိုက်စားမှုကော်မတီကိုအောက်ခြေမျိုးနဲ့အချင်းချင်းဖွဲ့စည်းပြီးတော့ပြည်သူတွေနဲ့เนาะပြည်သူတွေရဲ့တန်ရအောင်မျိုးနဲ့ပြည်သူခွင့်ရေးအဲ့တော့ဆောင်းမှုကော်မတီကိုလည်းအားရလဲဆောင်းမှုကော်မတီအောက်မှာအဲကျွန်တော်ဖွဲ့စည်းပေးစီလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ထော်တာသန်တဲ့ဆွေးနွေးချက်ကိုကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့နောက်တူကတော့ဒီတရုတ်နိုင်ငံဒီရွှေလီမြို့ကကိုပညာပါကိုပညာရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျွန်တော်ကကချင်တိုင်းလားတယောက်ဆိုကချင်လူမျိုးတယောက်ရဲ့အမြင်အနေနဲ့ပြောရမှာဆိုဒီနေ့ဒီကချင်ပြည်မှာဖြစ်နေတဲ့စစ်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်အဝိမျက်အနေနဲ့ဘာမှပြောမသွားဘူးပေါ့ဆိုတော့ဒီရတဲ့ကျွန်တော်တို့ပြီးသူကျွန်တော်အနေနဲ့ပေါ့နော်ကျွန်တော်ဒီပုတ်ကလေးကတူတယောက်အမြင်နဲ့ဒီပုံမှာမတင်မကြဖြစ်တာပေါ့ဆိုတော့ဒီရနဲ့ပတ်သက်ပြီးတော့မှတိတ်ပြီးတော့တမနာဝိမင်းမိန်ခေါ်ပါတိတ်ပြီးတော့သဘောမကျဘူးပေါ့ကျွန်တော်နည်
းဟုတ်ကဲ့ခင်ဗျာကိုပညာကျေးဇူးပါအာဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရီပေးပို့ထားတာတချို့လည်းရှိပါတယ် Facebook တွေ email တွေပေးပို့ထားတာပါတချို့ Facebook ကစာရီကိုတော့မဆုမွန်ပဲဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်မိုးညိုဆိုတဲ့အကောင့်ကနေပြီးတော့မြေရောင်ရှားအကြောင်းပြအလှခံစားငွေပေးမှလုပ်ပေးတဲ့ရက်ကျေးအုပ်ချုပ်ရေးမှုများမျိုးနယ်အုပ်ချုပ်ရေးမှုများအရင်ဆုံးရှင်းအရေးယူပေးပါတဲ့။နောက်တင်မဝင်းဆိုတဲ့အကောင့်ကလည်းလဲပါပြိုးတဲ့အောက်ခြေအကြဆုံးစေရင်ကောင်းကနေစလဲပါပြိုးဆိုပြီးရေးထားပါတယ်။ ဝင်း မြတ် သူ ဆို တဲ့ အကောင် က လည်း အရေး ကို လဲ ထား တဲ့ သူ တော် တော် များ များ က စစ် ဆိုးရ ရဲ့ ဘတ် တော် သား တွေ လက် ယုံ တွေ တာ ကူး တွေ မှု ဘလို့ မှ ရေး ရှည် အစ်စင် မပြေ ပါ ဘူး တဲ့ အမိတ် မှန် သမ ျှ မသိ မသာ ဖီ ဆန် ကြ ဆို တော့ မလုပ် ကြ မလဲ တဲ့ အောင် ကို စန်း ဆို တဲ့ အကောင် က တော့ အမ် ဝင် တဲ့ သူ တွေ ကို ဘလို့ ပြု ပြင် ပြောင်း လဲ မှု လုပ် မှ လဲ ဝင် ကြီး တွေ ပဲ ပြောင်း လဲ လုပ် မှ လား တူ ဒီ မဟုတ် ဌာန ဆရာ က ဝန်ထမ်း တွေ ကို အပြောင်း လဲ လုပ် မှ လား ဆို ပြီး ရေး ထား ပါ တယ် ကွန်လွင် ဦး ရေ
Okay, Jesus. So, the daughter she needed, the salary matter, the so many years, ma, how you choose needed to receive, the pay level, the number of total money she have, top pay level. So, the salary also do amount, go on to you need top pay level. The move pay level, move pay level, the number of total money she have, she needed, she needed, oh, pay level. That means the cost is the two thousand body, yeah, pay also is ma, poor man, more area, the account is poor, the also pay level, the third move, money she have, she needed, so, the oh, the poor, the also to the more area, child to the ma, the one.
ရှိနိုင်လားဆရာဦးစီသူအောင်မြင့်မှန်ပါတယ်ဆိုတာတို့ကိုမြေရာဒီမှာပြောနေကြတဲ့ဟာတခုကလက်ရှိတာဝန်ယူလိုက်တဲ့ဒီနိုင်ငံရေးတိုက်ဆိုင်ရာကောင်းဆောင်တွေပေါ့နော်ဝန်ကြီးတွေရှိနေသက်ဆိုင်ရာပြည်နယ်တိုင်းဝန်ကြီးချုပ်တွေရှိနေအဲတိုင်းပြည်ကဝန်ကြီးတွေရှိနေတို့တွေကတို့တွေရဲ့ဟိုတာဝန်ပေါ့နော်ကျွန်တော်နားလည်အောင်ဆိုမှန်ကန်တဲ့ဘူရာကနေပေါ်လစီတွေချဖို့လိုတယ်အဲဒါပေမ ကနေကိစ္စကိုလာရတဲ့အချိန်ကြီးဟိုဖြစ်တဲ့အတွက်ကြောင့်တို့တွေအားလုံးလည်းရတယ်လို့မရဘူးဒီဝန်ကြီး level တွေအခုတော့ဝန်ကြီး level တွေဒီနေ့တိုင်းအဲဆေးဝန်ကြီးတွေကအားလုံးတို့ရတယ်လို့မရဘူးတို့ချလိုက်တဲ့မူဝါဒတွေကလက်တွေ့တကယ်တကယ်လိုက်လိုက်လာပြီးတော့အကောင့်တွေပေါ်ရတာမပေါ်ဘူးကဒါလို့မပေါ်ဘူးမပေါ်ဘူးဆိုရင်ဘာကြောင့်မပေါ်တာလဲမပေါ်တာလဲအဲ့ဒါကိုတို့သေးချာကိုပြန်ပြီးတော့မှဟိုဆိုင်စစ်ဖို့လိုတယ်ဒါကြီးကဆက်ပြီးတော့အကောင့်တွေပို့လို့တယ်အဲကျွန်တော်တို့ဆွလို့တဲ့ဘောကတော့လက်ရှိဝန်ကြီးတာဝန်ယူထားတဲ့လူတွေကသူ့ဝန်ကြီးဌာနရန်ရာကြီးလက်ပတ်လာအောင်လုပ်ဖို့ပါသူ့ကတာဝန်ရှိတယ်အဲကျွန်တော်ကမနေ့မူဝါဒချမှတ်ပြီးပြီဒါကြောင့်မလို့ကျွန်တော်ဒါကိုချပေးလိုက်ပြီကျွန်တော်ကတာဝန်ရှိမှဘူးလို့ဒီလိုပြောလို့မရဘူးအဲ့တော့သူ့မူဝါဒကမှန်ကန်နေတဲ့အောက်ချီမှာလက်ပြီးအကောင့်တွေပုံလာဘူးဆိုရင်အဲ့ဒီဝန်ကြီးသူ့ဝန်ကြီးနောက်ပြီးတော့ကတော့ဒီဝန်ကြီးချုပ်ကြီးကဒီရန်ရာကြီးတွေကလည်းပြီးတော့လက်ပါဆောင်ရွက်အောင်ဒီကောမက်တာဝန်ဆုံးယူတာရှိနေပါတယ်ခင်ဗျအဲ့တော့ကျွန်တော်နားလ
ိုက်ပါဟုတ်ကဲ့ကိုအောင်သူငယ်သဘောတော့ခင်ဗျကျွန်တော်တို့အခုကဒီအောက်ခြေရန်ရဟိုမလဲပတ်လို့ဆိုတော့ထောက်ပြချက်တွေရှိရဆိုရင်လည်းဟိုဒီဒီအောက်ခြေဘိုင်းကိုပေါ့လေအုတ်ချက်ရတဲ့အပေါ်ကလူတွေမှာတာဝန်ဘယ်လောက်ရှိရလို့ယူဆလဲ
ဟုတ်ကဲ့ဟိုဒီ NLD အစိုးရတက်လာတဲ့အချိန်မှာပေါ့နော်ဆိုကျွန်တော်ရက်ဘက်ကဝန်ထမ်းတော်တော်များများနဲ့ဟိုစကားပြောခဲ့ဥပါတယ်ဆိုအဲ့ဒီအချိန်တုန်းကသူတို့အနေနဲ့ဒီ NLD ကိုမဲပေးခဲ့ကြတဲ့လူတွေအများစုပါပါတယ်ဆိုတော့နောက်တစ်ခုကကြတော့ NLD တက်လာရင်ပြည်ပြင်ပြောင်းလဲမှုတွေဖြစ်လာမယ်လို့လည်းဟိုမျှော်လင့်ချက်ထားခဲ့ကြတဲ့လူတွေများပါတယ်ဆိုတော့အဲ့ဒီအချိန်မှာကျွန်တော်မြင်တာကတော့ဟို NLD အစိုးရအနေနဲ့ဟိုအခွင့်အခါကောင်းလက်လွတ်သွားတယ်ပေါ့နော်ဆိုတော့အဲ့တော့ပြည်ပြင်ပြောင်းလဲရေးကိုမြင်မြန်ထက်ထက်လုပ်ရမယ့်အချိန်မှာမလုပ်လိုက်မိတဲ့အခါကျတော့အခုကဝန်ထမ်းရရကအရင်လိုပုံမှန်အတိုင်းပဲပြန်ပြီးတော့ဟိုသွားတဲ့ပုံစံပြန်ဖြစ်သွားပါတယ်ဆိုတော့ရန်တရားဝန်ထမ်းတွေရနေပြီးတော့အစိုးရကိုပြန်မောင်းတဲ့ပုံစံပြန်ဖြစ်သွားတယ်ပေါ့နော်ဆိုတော့အဲ့လိုအနေထားမှာဒီအပေါ်ပိုင်းကမူဝါဒတွေချမှတ်ဖို့လည်းလိုပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီဝန်ထမ်းတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်မြင်တာကတော့ဟိုစုပေးတံပေးစနစ်ပေါ့နော်ဟိုတော်တဲ့သူတွေကိုချီးမြှောက်ဖို့လိုသလိုဟိုခုနလိုအရေးယူရမယ့်သူတွေကိုလည်းအရေးယူဖို့လိုပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီရန်နေရာထဲမှာကျွန်တော်တို့ဓာရီအားနည်းချက်ဖြစ်နေတယ်လဲပေါ့နော်ဆိုတော့ဓာရီနဲ့ပတ်သက်လို့လည်းသေချာဟိုကျွန်တော်တို့လေ့လာပြီးတော့သုံးသပ်ဖို့လိုတယ်လို့ထင်ပါတယ်အထူးသဖြင့်ဟိုကျွန်တော်ချွေးနွေးခဲ့ရတဲ့အပိုင်းမှာတော့ဘာတွေသွားတွေ့လဲဆိုတော့ဒီဝန်ထမ်းတွေအနေနဲ့လစာတိုးပေးဖို့သူတို့မပြောဘူးဒါပေမဲ့သူတို့ရဲ့ရုံးမှာသုံးနေရတဲ့စာရွက်စာတမ်းစက်ကူဂျင်းရန်တရားဓာတ်ဆီစသဖြင့်ဒါတွေနဲ့ပတ်သက်လို့ပြည်ပြဝဝဖြစ်တင်ပေးပါဆိုတဲ့အမျိုးတောင်းဆိုမှုမျိုးတွေကျွန်တော်ကြားခဲ့ဝူပါတယ်ဆိုတော့အဲ့တော့ဒါတွေနဲ့ပတ်သက်လို့အစိုးရအနေနဲ့ရောဘယ်လိုလေ့လာမှုတွေရှိတယ်လဲဘယ်လိုကျွန်တော်တို့သုတေသနတွေရှိတယ်လဲပေါ့နော်ဒါတွေလည်းအရေးကြီးတယ်လို့ထင်ပါတယ်ခင်ဗျာ
โอเคก็ตัวนี้ซุนิไปละเจซุบาสรเราเจอเราที่ซุนิวัตรตัวก็ปาวนหมดสะตั่วท้าได้ปกโกติชูและลีไลน์มาชื่อนี่บาซิเลยอะยินซงว่าเราที่ออสเตรเลียနိုင်ငံอ่ะอู้เมษวยဖြစ်ပါတယ်อู้เมษวยရဲ့သဘောထားလဲซุนิလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီနေ့ခေါင်းစဉ်ဟာလေဟိုတမရာကြီးရဲ့ဒီလက်ရှိလောက်အောင်လုပ်ငန်းစဉ်အနေနဲ့ပတ်သက်လို့ซุนิနေတယ်လို့ကျွန်တော်အဲ့လိုပဲသဘောပေါက်ပါတယ်အဲ့တော့ဟိုကျွန်တော်ပြောချင်တာပေါ့เนาะအစိုးရအနေနဲ့တကယ်လို့ဒါဥစားပေါ့လက်တွေ့အကောင့်တွေပေါ်တဲ့နေရာမှာကျွန်တော်တွေ့တာအပိုင်းနှစ်ပိုင်းတွားတွေ့တယ်ဗျပထမတစ်ပိုင်းကတကယ်ဟိုအနေဒီအစိုးရတက်လာတဲ့အခါမှာ ကိုယ်တွင်းမှာဆိုတာကအနယ်ဒီအတွင်းကဒီတာဝန်ပေးထားတဲ့ဝင်ကြီးတွေနောက်တစ်ခါလုပ်ငန်းတာဝန်ပေးထားတဲ့ပုဂ္ဂိုလ်တွေမှာကံရတွေ့ရတာတကယ်လို့ထိတိယောက်ယောက်သမရာကြီးအနေနဲ့ကံတွေ့နိုင်ပေမဲ့ကျွန်တော်မြင်တာကခွဲစည်းပုံကပေးထားတဲ့ဥပဒေတွေပူကျော်ပြီးတော့သွားလုပ်လို့မရဘူး။အဲ့ဒါဘာလို့ဆိုလို့လဲဆိုတော့တမရော်ကဟိုခန့်ထားတဲ့ဝင်ကြီးတွေဝန်ထမ်းတွေဥပမာအဖြစ်အမြ နေပြီးတော့လုံးချင်နိုင်လုံးလို့မရပါနဲ့ကာကွယ်ရေးဦးစီးချုပ်ရဲ့ဟိုကင်တွယ်မှုပုံမှာပဲမူတည်နေတဲ့အခါကျတော့ကျွန်တော်အဲ့ဒီမှာသမရာကြီးအနေနဲ့တကယ်ထိထိရောက်ရောက်လုပ်တဲ့အခါမှာအဲဒီသမတော်နဲ့ပတ်သက်တဲ့ဝန်ထမ်းတွေကိုထိထိရောက်ကင်တွယ်နိုင်ပါမလားလို့ကျွန်တော်တို့ဘက်ကစဉ်းစားလာတယ်တွေ့တယ်ဗျ။ဟု
တ်ကဲ့
တစ်ချက်ပါ။နောက်တစ်ချက်ကကျွန်တော်တို့ဟိုပြည်သူမျက်နှာမူတဲ့တကယ်ဝန်ထမ်းတွေနောက်ဝန်ကြီးတွေကိုကျွန်တော်တို့ကတကယ်ကိုထိထိရောက်ရောက်အရေးယူလိုက်ဖို့လိုပါတယ်။အဲ့လိုအရေးယူတဲ့အခါမှာလည်းဘိုးစားပေါ့ဟိုတမတော်ကလူမို့လို့ကင်တွယ်လို့မရဘူး။နောက်အရက်ဘက်ကလူမို့လို့ဒါကတော့ကင်တွယ်လို့ရတယ်ဆိုတော့အနေထားမျိုးမဟုတ်ပဲနဲ့တကယ်ကိုထိထိရောက်ရောက်ကင်တွယ်မှသာလေကျွန်တော်တို့တမရရဲ့ဒီတကယ်လုံးမဲ့လုပ်ငန်းစဉ်ရှေ့ရကအကောင့်တွေပေါ်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်။ကျွန်တော်ရဲ့အမြင်လေးကိုကျွန်တော်ဒါတင်ပြတာပါ။
ဟုတ်ကဲ့ဦးမြင့်ဆွေဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်နောက်တစ်ခုကတော့ဒီဖင်လန်နိုင်ငံကိုငင်းချမ်းဖြစ်ပါတယ်ကိုငင်းရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်မေးချင်တာကတော့အခုဆက်ပြီးတော့သမရဦးဝင်းမြစ်ကနေပြီးတော့သူ့အတူမိန်ကုန်းတွေဘလောက်ပြောပြောနောက်ဆုံးကြရင်ကျွန်တော်တပုတ်လို့ပြန်လဲပြီးတော့2008အခြေခံဥပဒေတွေအမျိုးသားယဉ်ကြားစစ်ရေးတွေနဲ့ပဲပြောက်သွားမယ်လို့ကျွန်တော်ကထင်တယ်ဥပမာတစ်ခုဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားရေးရဝင်ကြီးရှိတယ်ပေါ့တိုင်းရင်းသားရေးရဝင်ကြီးကအိုးဘလို့ပြောမယ်ငင်းရရေးပွဲသားပေါ့မုံနေရဲ့ပွဲသားလို့ပဲဖြစ်သွားတယ်တခြားတိုင်းရင်းသားတွေဆိုစိတ်မဝင်စားဘူးဥပမာတော့အခုကုသန်းရောင်းဝယ်ရေးနဲ့ဟိုကုသန်းစီးပွားတော့အဲ့လိုဒေါက်တာအတုတွေနဲ့ပေါ့အစိုးရကတက်လာတယ်ဒီလူတွေအရေးချင်းမရှိတာလည်းသိတယ်ပြောချင်တာတွေပြောတာလည်းသိတယ်ဒါပေမဲ့အစိုးရကမပြောနိုင်ဘူးအဲစစ်တပ်တို့အောက်ခြေတို့အဲ့ဒါတွေပြောနေလို့မရဘူးကျွန်တော်တို့ဒီ NLD အစိုးရကစပြီးတော့ဝင်ကြီးခန့်ကလေးကလွှဲနေတဲ့ဟာတွေကိုဒီဥရမတာဥဝင်းမြစ်ကပြင်နိုင်မလားမပြင်နိုင်လားဆိုတဲ့ကိစ္စကိုပဲကျွန်တော်ကဟိုပြောအောင်ဘယ်လိုပြောမလဲပို့ပြီးတော့မေကုံးထုတ်ချင်ပါလေကိုစီတော်မြစ်တို့ကောသူကြီးတို့လည်းပို့ပြီးရှင်းနိုင်ပါမယ်ဥပမာနိုင်ငံသားရေးဝင်ကြီးဆိုလို့ရှိရင်ဘသူမှန်းကိုကျွန်တော်အခုမသိတော့ဘူ
းဟုတ်ကဲ့ဟိုဆိုလိုတာတော့ဒီဆိုလိုတာတော့ဒီတက်ကဒီအစိုးရရန်ညားမှာ
တက်ကဥပဒေအမျိုးသားရင်ကြားစီရေးကိုပြန်ဆွဲချမှာပဲကျွန်တော်ကြောက်ပါလေကျေးဇူးကဲတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုလိုတာတော့ဒီအစိုးရရန်အုပ်ချုပ်မှုရန်ညားမှာဒီတက်ကဟိုချုပ်ကန်ထားလို့မလုံနိုင်မကန်နိုင်တဲ့အပိုင်းကတပိုင်းပေါ့လေဒါပေမဲ့အရက်ဖက်ကအုပ်ချုပ်နေတဲ့အပိုင်းမှာဟိုလောက်တာကန်တာတွေအားမရစရာတွေရှိနေတယ်ဆိုပြီးတော့ဒီကိုငင်းချင်းမေကွန်အဲ့ဒါကိုသူအဓိကထောက်ပြသွားတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ဆရာဦးစီသူအောင်မြင်အခုသူထောက်ပြသလိုပေါ့လေဒီအစိုးရဒီအုပ်ချုပ်ရေးပိုင်းမှာဒီအောက်ခြေပိုင်းမဟုတ်ဘဲနဲ့ဒီဟိုအပေါ်ပိုင်းနေမှာပေါ့လေဒီဝင်းကြီးအပိုင်းနေဒီဝင်းကြီးချုပ်ပြူအပိုင်းနေမှာပေါ့လေအုပ်ချုပ်ရေးပိုင်းဒီအပေါ်ပိုင်းမှာနေရာယူထားတဲ့လူတွေထဲမှာကိုဟိုမလုံနိုင်မကင်နိုင်ရှိနေတာနဲ့မလဲနိုင်တာမျိုးကဘာဖြစ်လို့လဲဒီလဲနိုင်တဲ့အရေးချင်းရှိတဲ့လူတွေမရှိလို့များလားဒါမှမဟုတ်ရင်လည်းပဲဟိုလဲဖို့အခက်အခဲတွေဘာများရှိနေတယ်လို့ဆရာအနေနဲ့ယူဆလဲဆရာ
ကျွန်တော်တူတူအမြင်အရတော့ဒါကတော့ဟိုတက်ဆိုင်ရာအဲ့ဒီအစိုးရပေါ့နော်ဒေါက်တာစစ်ကြီးအပါပဲသူတို့တွေကစဉ်းစားတာဘယ်လိုစဉ်းစားလဲဆိုတော့ကျွန်တော်မသိနိုင်ဘူးလေဒါသူတို့စဉ်းစားတာပေါ့နော်အဲ့ဒါစဉ်းစားတဲ့ဒီမှာအဲဘာလဲလက်ခုရှိနေပါလဲတစ်ခုကတော့သူတို့ပုံလိုက်ရအခုလက်ရှိခန့်ထားတဲ့လူတွေကတင့်တော်တယ်သူတို့ခင်လဲခင်နေကြလားပေါ့အဲဒီလူတွေအရေးချင်းတကယ်လက်ရှိတယ်ဒီလိုပဲသူတို့ခင်လဲခင်နေကြလားပေါ့အဲ့လိုမျိုးခင်ဆိုတော့သူလဲဖို့ကြိုးစားမှာမဟုတ်ဘူးပေါ့နောက်တစ်ခုကဘာလဲဆိုတော့ဟုတ်ပြီတချို့ရဲ့လူတွေကိုသူတွေ့နေပြီဒီလူတွေကရင်ချင်းမရှိဘူးသူလုံးလိုက်ကိုင်းလဲကြောင်းမရှိဘူးဒါပေမဲ့ဒါတွေကိုလဲလိုက်ပြလိုက်မကြာခဏအဲ့လိုမျိုးလုံးလိုက်တယ်ဆိုရင်အစိုးရဘက်ပြည်နေမှုမရှိဘူးလို့ခင်သွားမှာဆိုတော့သူတို့မလုပ်ဝင်တဲ့ဒီလိုပဲဟိုဥစားပေါ့နော်ဒီရေရေဖြစ်အောင်ဆိုတာကိုပြကျင်လို့ထားတာလားဒါကြီးတော့ဒီမှာမသိဘူးကြာကျွန်တော်ဒီချင်းဟိုအမေရပြောမယ်ဆိုရင်တော့ဟိုမသိတော်တဲ့ခုနကဟိုကိုရင်းနဲ့ပြောတာကိုလည်းကျွန်တော်ထောက်ခံပါတယ်အောက်ခြေကကြီးပြောလို့မဟုတ်ပါဘူးတချို့အဲ့ဒီအစိုးရကဒီမယ်လေးပြည့်စုံတော်တဲ့ခန္ဓာရဲ့ဒီဝန်ကြီးတွေဒီဝန်ကြီးတွေပြီးတော့မှနောက်အောက်မှာရှိတဲ့ဒီဝန်ကြီးချုပ်တွေဝန်ကြီးတွေအများကြီးတဲ့ဇာတိတွေမှာမသိတော်တာကြီးပြည့်ပြောင်းလဲမှုမကိုက်ကြီးတာကြီးကျွန်တော်တို့ဆိုရင်တော့သိပါတယ်တချို့ဟာတွေအဲ့ဒါမျိုးဆိုရင်တော့ဟိုလဲပြင်လဲကြောက်ပြင်လဲလို့ထင်ပါတယ်
ဟုတ်ကဲ့ဆိုတော့ကိုအောင်သူငယ်ကိုလည်းမေးချင်ပါတယ်ဒီအစိုးရအနေနဲ့ဒီလူမှန်နေရာမှာဖြစ်အောင်ရွေးတဲ့နေရာမှာရောဘယ်လိုပုံစံမျိုးနေလဲဟိုရွေးဖို့လိုမလဲဟိုစကားနားထောင်တဲ့လူမျိုးရွေးမှာလားပါတီကဟုတ်မဟုတ်လုံးနိုင်ခိုင်နိုင်တာဝန်ပေးပြီးရွေးတင်တယ်လားကိုအောင်သူငယ်အနေနဲ့ဟိုဘယ်လိုမျိုးရွေးတာမျိုးကဟိုတကယ်အကျိုးရှိမယ်လို့ယူဆတယ
်ဟုတ်ကဲ့ဟိုရေဘူးရပြောရင်တော့အနိုင်ရတဲ့ပါတီကသူတို့နဲ့အလွမ်းသင့်တဲ့လူသူတို့စိတ်ကြိုက်ဖြစ်တဲ့လူတွေကိုတတ်နိုင်ကြလောက်ဟိုဝင်ကြီးခန့်ရတာများပါတယ်တော့အခုအနေထားမှာပြန်ကြည့်တဲ့အခါကျတော့ပထမအဆုံးတစ်ချက်ကဒီအစိုးရတက်လာခါစားမှာပြောတဲ့မူကိုပြန်သုံးသပ်တင်တယ်လို့ထင်ပါတယ်အဲ့တော့ဘာလဲဆိုတဲ့အခါကျတော့အစိုးရကိုသေးသေးပဲထားမယ်ဝင်ကြီးရေအတွက်ဒီရှော့ပြင်မယ်ဝင်ကြီးဌာနတွေပေါင်းမယ်ဆိုတဲ့မူဟာအလုပ်ဟုတ်ဖြစ်မဖြစ်ဆိုတာအခုချိန်မှာကျွန်တော်ထင်တယ်ပြန်သုံးသပ်ဖို့သင့်ပြီလို့ထင်ပါတယ်နောက်ဒုတိယတစ်ချက်ကကျတော့ NLD အစိုးရအဖွဲ့ရဲ့ဝင်ကြီးတွေကိုကြီးလိုက်မယ်ဆိုရင်ပြန်ပြသက်တမ်းကကျွန်တော်တို့အသက်80ကျော်တွေဖြစ်နေတာများပါတယ်ဆိုအဲ့ဒီအထားမှာဒီဝန်ကြီးတွေရဲ့ဟိုလူငယ်တွေနဲ့လည်းတစ်ဖက်ကပေါင်းစပ်တဲ့နယ်ဆိုရဲဟိုရွှေလွှဲချက်တွေလည်းဒါတွေကျွန်တော်တို့အများကြီးရှိပါတယ်ဆိုအဲ့ဒီအထားမှာပြန်စဉ်းစားတဲ့နယ်လို့ထင်ပါတယ်ဆိုနောက်တစ်ခါကျတော့ဒေါအောင်ဆန်းစုကြည်သို့မဟုတ်ရင်လည်းကျွန်တော်တို့ NLD ပါတီရဲ့စဉ်းစားပုံကတာဝန်ပေးတဲ့အခါမှာဒီပါတီပေါ်မှာသစ္စာရှိတဲ့သူတွေကိုပို့ပြီးတော့တာဝန်ပေးတဲ့သဘောတွေ့ရပါတယ်ဥမာငင်းညာရေးကော်မရှင်ပါပဲကြီးကြီးသို့မဟုတ်ရင်ဝန်ကြီးအဖွဲ့မှာပဲကြီးကြီးပေါ့နော်ဒါတွေတွေ့ရပါတယ်ဆိုတော့တစ်ဖက်မှာကျတော့ကျွန်တော်တို့အရေးချင်းသက်စာလို့ရှိရင်သစ္စာရှိမှုပေါ့နော်ဒီ royalty ကိုပို့ပြီးတော့ကြီးတဲ့အနေထားရှိတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းအခုချိန်မှာတော့ကျွန်တော်ထင်တယ်ပြန်ပြီးတော့ဆန်းစစ်ဖို့သင့်ပြီလို့တော့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောသူငယ်ကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကို Facebook တွေ email တွေပို့ထုတ်ထားတာတချို့လည်းကြံနေပါသေးတယ်တချို့စာတွေတော့မဆုမမဲ့ဖတ်ပြပေးပါဦးမယ်
ဟုတ်ကဲ့စီသူနိုင်ဆိုတဲ့အကောင့်ကတော့လူတွေမူတွေဘလောက်ပြောင်ပြောင်စိတ်ဓာတ်တွေမပြောင်းမဲနဲ့ဘာမှဖြစ်ရမရှိဘူးအောက်ခြေကနေအပေါ်ဆုံးအထိလူသားချင်းဝတ်စံနှုန်းအခွင့်အရေးအပြန်အလာလေးစားယုံကြည်မှုစာနာနားလည်စိတ်ရှိစွာနဲ့မှန်တာလို့ဟုတ်တာပြောစနစ်အရင်ပြောင်းကြပါတဲ့လီယိုနာဒိုဆိုတဲ့အကောင့်ကတော့ပြင်ရမှာကတော့ဌာနအကုန်လုံးပါပဲခေါရိုးကျိုးနေတဲ့အကျင့်တွေနဲ့စိတ်ဓာတ်တွေအရင်ပြင်ရမှာပါဒီမျိုးဆက်ကတော့ထားလိုက်ပါတော့နောက်လာမယ့်မျိုးဆက်တစ်ခုမှာတော့ဂျပန်တွေလိုမျိုးအခြေခံအဆင့်မှာနီတိကိုဦးစားပေးတင်ပြီးတော့တိုင်းပြည်ကိုပြောင်းလဲမှရပါမယ်ဆိုပြီးပြောထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီတကုံမျိုးတစ်ကဦးလာထွန်းကလည်းစာပေးပို့ထားပါသေးတယ်။ကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
။အကျိုးချအာဏာနဲ့ဒီမိုကရေစီပြည်ပြန်ပြောင်းလဲရေးမှာအဓိကအရေးကြီးတဲ့အချက်ကတရားဥပဒေစိုးမိုးရေးလို့ယုံကြည်ပါတယ်။ဆိုလိုတာကပြည်ထောင်စုနဲ့တရားစီရင်ရေးပြဿနာတွေရှင်းလင်းကွဲပြားဖို့လိုပါတယ်။မူရစီဝါအမှုကြီးတွေအခြေခံအခွင့်အရေးဆိုင်ရာအမှုတွေနဲ့ပြစ်မှုကြီးတွေဥပမာလက်ဘရောင်းတောင်ရွာသူဒေါ်ခင်ဝင်းလူသက်မှုမှာတရားရုံးကတရားခွင်မှာဥပဒေဆိုင်ရာအငြင်းပွားချက်တွေကိုတက်သေးထင်ရှားစစ်ဆေးခြင်းဖော်ထုတ်ခြင်းမရှိဘဲအမှုကိုပိတ်သိမ်းခြင်းမျိုးပြီးတော့ရှေ့နေကြီးဥက္ကဋ္ဌနီတတ်မှုလိုတာမန်လူသက်မှုမျိုးလုံးဝမဟုတ်ဘဲတော်တော်များများပူးပေါင်းပါဝင်ပတ်သက်နေပြီးအထင်ကရနေရာကြီးတွေမှာမောင်းမြန်ပစ္စတိုတနတ်နဲ့တပ်ဖြတ်မှုကိုအကြမ်းဖက်နေနေဥပဒေနဲ့တရားဆွဲဆိုခြင်းမဟုတ်ပဲလူငယ်သဘာဝတာမန်လူသက်မှုမျိုးပုံမှန်နဲ့တရားဆွဲခြင်းစရာတွေနဲ့သတင်းတော်တွေကသတင်းလိုက်တဲ့လူသက်မှုမှာတရားခဏ်တွေကထောင်ဆယ်နှစ်ကြာပြီးသတင်းတော်ကနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ဆယ်လေးနှစ်ကြာခံရမလို့ဖြစ်နေလို့သမရာကြီးထံအတနာခံနေရတဲ့အဖြစ်တွေကလူတွေနားမလည်နိုင်ဖြစ်နေရတာပါအောက်ခြေအဆင့်နေမှာအဓိကလို့ဖြစ်နေတဲ့ပြည်ထရေးနဲ့နေဆက်လုံညုံရေးလို့အုပ်ချုပ်ရေးအာဏာနဲ့တရားစီရင်ရေးအာဏာတွေရောထွေးနေသလိုပြည်သူတွေခံစားနားလည်နေတာတွေကိုသမရရဲ့အခွင့်အာဏာအရစစ်ဆေးဆောင်ရွက်သင့်ပါတယ်လို့တင်ပြခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့ဒီတကုံမျိုးတက်ကဦးလာထွန်းရဲ့ပေးစာပါခင်ဗျာဆိုတော့ဒီဦးလာထွန်းရဲ့စာထဲမှာတော့ဒီတရားဥပဒေစိုးမိုးရေးပိုင်းကိုထောက်ပြထားတယ်လို့ပဲဒီအုပ်ချုပ်ရေးကဏ္ဍမှာဟိုတက်မလို့ပါနေတဲ့အပိုင်းကိုလည်းသူကပြောနေတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးစီသူအောင်မြင့်ကျွန်တော်တို့ဒီအုပ်ချုပ်ရေးမှာတက်ကတရားရိုက်ပဲဖြစ်ဖြစ်အသွင်ပြောင်းပြီးရောဖြစ်ဖြစ်ထိန်းချုပ်မှုတွေရှိနေတဲ့ကိစ္စတွေရှိနေတယ်ဆိုတော့တကယ်လို့များဒီလိုတက်နဲ့ဆက်တဲ့နေရာတွေမှာမကြိုက်လို့လူစားလဲခြင်းနဲ့အပြောင်းလဲလုပ်မယ်ဆိုရင်ရောအစိုးရအနေနဲ့လုပ်ဖို့လွယ်နိုင်မှာမလားဆရာ
အဲကျွန်တော်ထင်တယ်ဒီအပြောင်းလဲလုပ်တဲ့ကိစ္စအတိုင်းကိစ္စတိုင်းမှာဟိုအကုန်လုံးကိုတကယ်နဲ့ထဲပါညာဒါကတော့ဖြစ်ပြနေတာပဲဖြစ်မှာမဖြစ်နိုင်ဘူးလေအဲ့တော့ဟိုဘာလို့ချင်းနေတဲ့လူကအစိုးရကတော့အရင်စဉ်းစားမှာပေါ့ကိုလည်းကပြောလို့သမရကသူတကယ်ပဲသူကဒါကိုလက်ခံပြီးလားသူ့ပြင်ပြောင်းလဲရေးနဲ့လိုက်ပါနိုင်ရင်းမရှိတဲ့ညာရမ်းနေအမှုထမ်းတွေကိုအတူတူမှမြန်မာအစားထိုးဖို့သူကဒါကိုဥပမာအလုပ်လို့ဆိုရင် ကိုရတော့ပြောသူအထမတစ်ချက်ပါဆိုဖိုက်တဲ့ဖိုင်လိုက်မှာပေါ့နော်တပိုင်းကအဲ့လိုဘက်ကနေတွားတဲ့ဝင်းဌာနသုံးခုကတပိုင်းတွားမယ်အချက်နဲ့တပိုင်းကတော့ဒီအစိုးရရန်ရရနေပြီးတော့တိုင်းရဲ့ကန်တူရရတဲ့အပိုင်းတွားမယ်အဲ့ဒီမှာပေတိုင်းကိုအရင်ကန်တူရမယ်ကျွန်တော်နားလည်လာတော့အစိုးရကဒီလုပ်ပြတဲ့ဟာကိုလည်းကိုရင်လုပ်ပြတယ်နောက်အဲ့လိုလုပ်ပြတဲ့ဒီမှာလဲတရားရဲနဲ့အကုန်လုံးကိုအောက်ချီမှာတော့မတော်မတည့်တဲ့ဒီလိုလဲမယ်ဆိုတာချက်ကိုခက်ကပုံလို့ကအရေးကြီးတဲ့ level တွေပေါ့နောက်ပြီးတော့မှလုံးလုံးလည်းလွယ်တဲ့ level တွေဆိုရင်ကျွန်တော်ကတော့ပြောလို့ပဲဒီဝင်ကြီးစိတ်နေပါဒီအဲ့ဒါဒီကိုအရေးကြီးလို့လို့လည်းဒီနေ့ကိုယ်တိုင်တော့ energy ဆိုတာခံရတာမှန်နေမဲ့ဒီအကြောင်းလေးကိုသူနားဖို့နေရလားတကယ်လို့လုံးလို့ရလားတကယ်ပြည့်ပြည့်ကြောင်းလေးမှုကဒီတိုင်းနဲ့ဟိုဖြစ်နေလားဆိုတော့ဆောက်ပြန်ဖြစ်ဖို့လိုတာပေါ့အဲ့ဒါပြည့်ပြည့်ကြောင်းလေးမှုဆိုတဲ့ဥစ္စာအဥပမာကျတော့လွယ်လွယ်ဥပမာလေးတစ်ခုပြောမယ်ဆိုရင်ပညာရေးဆိုတော့ကျွန်တော်ပညာရေးကဒီချက်မှတ်ပြီးတော့မှအရန်ကိုဟိုအောက်တန်းကျတဲ့အဖြစ်ကိုရောက်လို့ဆိုတော့အားလုံးအသိပဲအခုချိန်စဉ်းစားပြေခေါ်ရတဲ့ဒါပိုက်ချရမယ်ဆိုတဲ့အသိပညာပေးတဲ့ပညာရေးမျိုးဖြစ်အောင်လုပ်မယ်ဆိုတဲ့အားမျိုးကဒါပြည်ပြောင်းလဲရေးမှာဒီလိုမူကိုစွန့်ပြန်သွားမှာပေါ့အဲ့လိုမူကိုစွန့်ပြန်မှုတက်ကိုဝန်ကြီးတွေကရောဘယ်လောက်များချထားပေးပြီလဲအောက်ချီကဘယ်လောက်လိုက်နိုင်လဲအဲ့လိုပြည်ပြောင်းလဲလုပ်တဲ့ဒီမှာတပြေးတည်းလုပ်လို့ရမယ်လို့ကျွန်တော်မထင်ဘူးကျွန်တော်ထင်တာဘယ်ပိုက်ရည်ကြည့်တယ်ရည်ကြည့်တဲ့အပိုင်းဒီလိုတစ်ချက်တည်းမှာမြင်းလုံးရဲ့အပိုင်းလေးတော့အရာအမှန်ကိုကြီးတဲ့အပိုင်းလေးအဲ့ဒါတွေကိုစမိတကြအရှင်းရှင်းလောက်ကြာမှသာဒါအောင်မြင်ပြီးတော့မှလက်တွေ့ကြရဲ့ပြည်ပြောင်းလဲလို့တော့ကျွန်တော်ယူဆပါတယ်
။ Okay ပါဝင်ဆွေးနွေးပြတဲ့ဦးစီသူအောင်မြင့်ဦးအောင်သူငယ်ကိုယ်တိုင်ပါဝင်ဆွေးနွေးသူတွေစာပေးပို့သူတွေနဲ့တော့တာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဒါတော့ကိုအောင်လင်ဦးစီစဉ်ပြီးတော့ထုတ်လုပ်သူကိုညံဝင်းအောင်နဲ့သူတင်ဆက်ပေးခဲ့တဲ့စနေညတရိုက်လီလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီအမေရိကန်တန်ခါတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်နေတဲ့တနအိစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိ5မီတာ16 19နဲ့24ဒီကနေပြန်လည်ထုတ်လွှင့်ပေးသွားမှာပါ။ VOA ကတနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။အခုတော့အကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျွတ်ကျော်သိန်းကထင်ညာပေးပါလိမ့်မယ်ခင်ဗျာ။
လွန်ခဲ့တဲ့3နှစ်ပတ်ကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့ဆိုတဲ့ဆီးရီးယားနိုင်ငံဒူမာမြို့ကနေရာမှာစုံစမ်းစစ်ဆေးမှုအဖွဲ့တစ်ဖွဲ့ဟာစနေနေ့ကထောက်ထားနမူနာတွေစုဆောင်ရယူနေတယ်လို့ဓာတုလက်နက်စောင့်ကြည့်နိုင်ငံကအဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်။စုဆောင်ရယူထားတဲ့နမူနာတွေကိုတပ်မတ်တခေါက်ကနေမှတခွဲစစ်ဆေးပြီးတဲ့နောက်တွေ့ရှိချက်တွေနဲ့တခြားအချက်အလက်တွေပေါ်အခြေခံပြီးအစိုးရကစားတဲ့ဆောင်ကိုပြုစုရေးသားမယ်လို့ဓာတုလက်နက်များပိတ်ပင်ဒါစီအဖွဲ့ OPCW ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার စမ်းသပ်မှုတွေကိုရဆိုင်လိုက်ပြီးအဲ့လိုစမ်းသပ်တဲ့နေရာတွေကိုလည်းပိတ်ပစ်ဖို့စီစဉ်ထားတယ်လို့ပြောပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার နဲ့ကျူးကျော်ရန်စတာဒါမှမဟုတ်နျူကလ িয়ার နဲ့ချင်းချောက်တာမျိုးမရှိဘူးဆိုရင်တော့နျူကလ িয়ার လက်နက်တွေကိုအသုံးပြုမှာမဟုတ်သလိုလွှဲပြောင်းပေးမှာလည်းမဟုတ်ဘဲဒီနည်းပညာကိုဘယ်တော့မှအသုံးပြုမှာမဟုတ်ဘူးလို့မြောက်ကိုရီးယားသတင်းအေဂျင်စီ KCNA ကစနေနေ့ကပြောပါတယ်။ဒါအပြင်သူတို့ရဲ့တာဝန်ပြည့်ဒုံးကျည်စမ်းသပ်မှုတွေကိုလည်းစနေနေ့ကဆက်ပြီးတော့ရပ်ပစ်လိုက်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့ဖန်စီတရားဆက်ဆိုခံရတဲ့ရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့အမှုတောက်ချန်နေရုံချင်းမှာတရားလူပြသက်တည်ဖြစ်ထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ရဲ့မိသားစုကိုနေပြည်တော်မှာရှိတဲ့ရဲအယားရှိမိသားစုဝန်ထမ်းအရာကနေနှုတ်ခံရတဲ့ကိစ္စမြန်မာနိုင်ငံရဲတပ်ဖွဲ့ကအစောပိုင်းမှာ Facebook စာမျက်နှာကနေရှင်းလင်းဖော်ပြချက်ဆိုပြီးတော့တင်ထားပါတယ်။အခုအဲ့ဒီရှင်းလင်းဖော်ပြချက်ကတော့သူတို့ရဲ့ Facebook စာမျက်နှာမှာမရှိပါဘူး။အစောပိုင်းရှင်းလင်းတင်ပြချက်ထဲမှာတော့ဒုတိယရေမူးရံနိုင်ဟာနေပြီးတော့တိုင်းရက်တပ်ဖွဲ့ကနေအမတ်ရှိလူညုံရေတပ်ဖွဲ့ခွဲကိုလွန်ခဲ့တဲ့9လကတည်းကရာထူးတုနဲ့ပြောင်းရွှေ့ခဲ့ပြီးပြောင်းရွှေ့တဲ့တပ်မှာနေအိမ်လမ်းကမ်းလဲရထားပြီးဖြစ်တယ်လို့ပြောထားတာရှိပါတယ်။အိန္ဒိယကမင်းမငယ်လေးတွေနဲ့အမျိုးသမီးတွေအပေါ်ကျန်းဖက်ရာဇဝတ်မှုတွေတိုးလာနေတာစိုးရိမ်မှုတွေမြင့်တက်လာနေတဲ့အတွက်အသက်၁၂နှစ်ယောက်ကလေးတွေကိုမရေမှုကျူးလွန်တဲ့ရာဇဝတ်သားတွေကိုတည်ထောင်ချဖို့အိန္ဒိယအစိုးရဖွဲ့ကအတည်ပြုလိုက်ပါပြီ။စနေနေ့မြန်မာစံတော်ချိန်ညဘက်ကကစားတဲ့အင်္ဂလန် FA ဖလားစီမီဖိုင်နယ်ပထမပွဲမန်ယူနဲ့စပါးပွဲမှာမန်ယူက2-2နဲ့အနိုင်ရသွားပါတယ်ခင်ဗျာ
။ထိတ်တန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာသွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ Yanni Bay Chow Nai Gwen Econ Nighty told him as he's in the Wutando meter such out Sakun and the Sang Arugani at Dunlin Pimaba, VOU Nas in the Gaja, Jesu two Tishibarakna, Nanganaga, Toda Shiman and the Quat Nima Pidu Pidamia, Alo Kuyo Sipa, Shunan Chami Jabazi, General Samu Bakna.
This program has come to you from the Voice of America, Washington.